Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေညဘက် VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျွန်မကတင်ကီထိုက်ပါ။မြန်မာပြည်ပြင်ပြောင်းလဲရေးဟာပြောင်းလဲတဲ့တလောက်မပြောင်းလဲခဲ့ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပြီးဒေါ်အောင်ဆန်းစုကြည်ကတော့မြန်မာပြည်ပြင်ပြောင်းလဲရေးအပေါ်မှာအလွန်အကျွံအကောင်းမမြင်ဖို့သတိပေးလိုက်ပါတယ်။အီရတ်နိုင်ငံမှာတော့ IS အစ္စလာမ်ရဲ့အစွန်းရောက်တွေသိမ်းပိုက်ထားတဲ့ BG မြို့ကိုအီရတ်အစိုးရတပ်တွေပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်တဲ့အတူကြီးညာပေးပါမယ်မနန္ဒာကြီး
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဒီကနေ့ရန်ကုန်တက္ကသိုလ်စင်ရတူခမ်းမမှာအရှိတောင်အာရှလူငယ်တွေနဲ့တွေ့ဆုံတဲ့အချိန်အမေရိကန်သမ္မတဘရက်အိုဘားမားက
As President of the United States, I've made it a priority to deepen America's ties with Southeast Asia, in particular with the young people of Southeast Asia. And I do this for reasons
ပြေဆုံးကိုမကြခင်မှာနားဆင်ရပါမယ်ရှင်။ဒီအကြောင်းနဲ့အတူပြည်အစနစ်ချစ်သုံးရေးပြည်သူ့လွှတ်တော်ကကန့်ကွက်လိုက်တဲ့အကြောင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ရိုဟင်ဂျာခေါ်ဝေါ်သုံးနှုန်းမှုကိုပြည်ထောင်စုလွှတ်တော်ကလည်းကန့်ကွက်ခဲ့တာတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေစတင်ဆန္ဒပြနေကြပြီဆိုတာကိုလည်းပြောပြအောင်ပါပါ။ဒီအကြောင်းတွေကိုမပြောခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းကြည့်ထိုင်တဲ့နန်းလောင်ကကြေညာပေးပါမယ်ရှင်။
American သမ္မတဘရက်အိုဘားမားနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာပြုပြင်ပြောင်းလဲရေးလမ်းခီးဟာအဖူးထစ်တွေရှိနေပြီးအလွန်ကျွံအကောင်းမြင်လွန်းတာတွေကိုဒေါက်တာဆန်းစုကြည်ကသတိပေးပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေဟာမမျှတတာတွေမတရားမှုတွေနဲ့ဒီမိုကရေစီနှီးလမ်းမကြဘူးလို့သူမကပြောပါတယ်။အမေရိကန်သမ္မတအိုဘားမားကလည်းမိသားစုဝင်တွေဘယ်သူဘယ်ဝါဖြစ်တာကြောင့်ဆိုပြီးသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုအခြေခံဥပဒေမှာပိတ်ပင်ထားတာကအတိတ်ပဲမရှိဘူးဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်သမ္မတအိုဘားမားကလူငယ်တွေနဲ့ရန်ကုန်တက္ကသိုလ်စင်တုခမ်းမမှာတွေ့ဆုံခဲ့ရမှာတော့မြန်မာနိုင်ငံတွင်ပြည်ပြင်ပြောင်းလဲရေးအခြေအနေတွေဟာပြီးခဲ့တဲ့2-3နှစ်အတွင်းလင်းလင်းမြန်မြန်ပြောင်းလဲတဲ့လောက်မပြောင်းလဲခဲ့တဲ့အကြောင်းသတင်းထောက်တွေအပေါ်တိုက်ခိုက်မှုတွေရှိနေစေဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာလည်းတိုက်ခိုက်မှုတွေရှိနေစေဖြစ်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအခြေအနေလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုနဲ့တရားမတရားမှုတွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ပြောခဲ့ပါတယ်။တိုးတက်ပြောင်းလဲမှုတွေအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာအပြောင်းလဲတွေအလုံးနေချင်းညာချင်းပြီးစီမယ်လို့မျှော်လင့်နေမရတဲ့အကြောင်းနဲ့တခါတရံမျှော်လင့်သလိုမဖြစ်တာမျိုးနောက်ကျောင်းပြန်လှည့်တာမျိုးတွေလည်းရှိတဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။နှစ်ပေါင်းများစွာပြိပခဖြစ်ပွားခဲ့ပြီးတဲ့နောက်မှာယုံကြည်မှုတည်ဆောက်ဖို့အတွက်အချိန်ယူဖို့လိုမယ်လို့လည်းသမ္မတဥပမာကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပြီးတော့အရှိတောင်အာရှနိုင်ငံတွေကလူငယ်900ကိုအမေရိကန်ပြည်ထောင်စုမှာလာရောက်ပြီးပညာရတင်ဖြစ်နှစ်စဉ်ဖိတ်ကြားနိုင်မယ့်အစီအစဉ်တစ်ခုကိုလည်းသမ္မတဥပမာကကြေညာခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်သမ္မတအာရှဖ်ဂန်နီဟာသမ္မတရာထူးစက္ကန့်စင်ကစားလို့ပထမဆုံးအလက်ပတ်ခီးစဉ်အဖြစ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေပါတယ်။ရာဝါပီဒီလို့မှရှိတဲ့ပါကစ္စတန်စစ်ဌာနချုပ်ကိုဒီကနေ့တောက်ကြနေမှာမစ္စတာဂန်နီသွားရောက်လဲပတ်ခဲ့တယ်လို့ပါကစ္စတန်နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကကြေညာသွားပါတယ်။စနေနေ့မှာတော့အာဖဂန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့အစ္စလာမဘတ်က VOA သတင်းထောက်ကပြောပါရယ်။မစ္စတာဂန်နီကသမ္မတမမွန်ဟာဆင်းနဲ့လည်းဒီခီးစဉ်တွေ့ဆုံမှုရှိနေပါရယ်။မစ္စတာဂန်နီရဲ့ဥပဒေအကြံပေးအဗ်ဒူအလီမိုဟာမဒီကတော့ပါကစ္စတန်အစိုးရအဆက်ဆက်ကအာဖဂန်နစ္စတန်နိုင်ငံကိုအားပြုတ်အောင်လုပ်နေခဲ့တယ်ဆိုတဲ့ယူဆချက်တွေကြောင့်နိုင်ငံဆက်ဆံရေးတွေအဆင်မပြေဖြစ်နေခဲ့တယ်လို့ပြောသွားခဲ့ပါတယ်။ပါကစ္စတန်နဲ့ဆက်ကအာဖဂန်နစ္စတန်နိုင်ငံထက်ကတာလီဘန်စစ်တွေကြွတွေကိုအထောက်ပံ့ပေးနေခဲ့တယ်ဆိုတဲ့ဆွဆွချက်တွေကြောင့်လည်းနိုင်ငံဆက်ဆံရေးတစ်ချိန်လုံးတင်းမာနေခဲ့ပါတယ်။ဒီကိစ္စတွေကိုလည်းဒီအလဲပတ်ခီးစဉ်တွင်ဖြစ်ရှင်းအပြေရှားနိုင်မယ်လို့မျှော်လင့်နေပါတယ်ရှင်။
အီရတ်နိုင်ငံမြောက်ပိုင်းကရေနံချက်ဆက်ယုံတွေရှိရာ BG မြို့တဲက IS အစ္စလာမစ်စစ်သွေးကြွတွေကိုအီရတ်အစိုးရတပ်တွေတိုက်ထုတ်နိုင်ခဲ့ပြီလို့အီရတ်အရာရှိတွေကဒီကနေ့မှပြောဆိုပါရတယ်။ဒီနေ့အစောပိုင်းတုန်းကအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကိုအစ္စလာမစ်ဘာသာရေးစစ်ပွဲဆင်နွှဲသူတွေတိုက်ခိုက်ခြင်းအတွင်း BG မြို့ကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ BG မြို့ဟာဆိုရင် IS စစ်သွေးကြွတွေအများစုသိမ်းပိုက်ထားရာမိုဆူးမြို့ကိုအသွာအဝေးပြေးလမ်းမကြီးပေါ်မှာတည်ရှိနေတာပါ။အီရတ်ခြေလင်းတပ်တွေရဲ့ဆွမ်းဆောင်ရည်မြင်မအောင်လှုပ်ဆောင်နေတာနဲ့အမျှ IS အစ္စလာမစ်စစ်သွေးကြွတွေကိုအမေရိကန်တို့ဥဆောင်တိုက်ခိုက်နေတဲ့၄ချောင်းတိုက်ခိုက်မှုတွေဟာလည်း အနာဂတ်မှာပိုပြီးပြင်းထန်လာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာ့ချ်ဟေဂယ်ကပြောဆိုလိုက်ပါတယ်။အီရတ်တပ်ဖွဲ့တွေအားကောင်းလာတာနဲ့အတူ IS စစ်သွေးဆားတွေအပေါ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်များဖြစ်တဲ့အကြောင်းဝန်ကြီးဟေဂယ်ကမနေ့ကအောက်လွှတ်တော်ကြားနာပွဲတစ်ခုမှာထွက်ဆိုခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်က IS Islamic စစ်သွေးဆားတွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တို့ရဲ့တိုက်ခိုက်မှုတွေဟာတိုးတက်မှုတွေရှိနေတယ်ဆိုတာနဲ့ကာလာရှင်မဲ့ဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်သူတွေပြင်ဆင်ထားရမယ်လို့လည်းဝန်ကြီးဟေဂယ်ကပြောပါရယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အထောက်အကူနဲ့အီရတ်ကတ်နဲ့လူမျိုးစုတပ်တွေဟာစစ်သွေးကြတွေရဲ့စစ်ဆင်မှုတချို့ကိုတုံ့ပြန်နိုင်ခဲ့တယ်လို့ဝန်ကြီးကပြောဆိုခဲ့ပါရယ်။ဒါ့ပြင်မဲ့ IS စစ်သွေးကြတွေဟာအမေရိကန်ရဲ့အကျိုးစီးပွားအမေရိကန်ရဲ့မဟာမိတ်တွေနဲ့အရှိအလဲပိုင်းအတွက်စိုးစိုးဝါးဝါးချင်းချောင်နေစေလို့ဝန်ကြီးကထပ်လောင်းပြောဆိုပါရယ်။အလို့တော့အမေရိကန်တပ်ဖွဲ့များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီရှေ့မှောက်မှာဝင်ကြီးဟေဂယ်နဲ့အမေရိကန်ပူရဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်ဒမ်ဆီတို့ကြာသပတေးနေ့ကထွက်ဆိုခဲ့ကြတာပါ။အီရတ်မြောက်ပိုင်းမိုဆူးမြို့နယ်တခြားဒေသတွေမှာအီရတ်တပ်တွေကိုကူညီဖို့အမေရိကန်တပ်ဖွဲ့တချို့ကိုဆစ်လွတ်ဖို့အမေရိကန်အစိုးရအရာရှိတွေအနေနဲ့နောက်မှစဉ်းစားနိုင်မယ့်အလားအလာရှိတယ်လို့လည်းဗိုလ်ချုပ်ကြီးဒမ်ဆီကပြောပါရရှင်။
Islamic အစွန်ရောက် IS အဖွဲ့ကသူတို့အနေနဲ့ကိုပိုင်ငွေကြေး Islamic Dinar ထုတ်ဖို့ရည်ရွယ်ထားတယ်လို့ပြောဆိုလိုက်ပါတယ်။အကြမ်းဖက်အဖွဲ့စီ IS ကသူတို့အဆိုမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေစီကိုဦးတည်စေတဲ့နိုင်ထက်စီနေငွေကြေးစနစ်ကိုအစားထိုးနိုင်မှုအတွက်သူတို့ပိုင်ရွှေငွေဒဏ်သက်သူတို့နဲ့တင်ကားတွေထုတ်မယ်လို့ကြာရာပရင်းနေကပြောဆိုလိုက်တာဖြစ်ပါတယ်။ဒီတင်ကားပြတွေပဲအချိန်ပဲနေရာမှာအသုံးပြုမလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Iraq နဲ့ Syria နိုင်ငံတွင်းကနေမြေတချို့ကိုဒီနှစ်အစောပိုင်းမှာတင်ပိုက်ခဲ့တဲ့ IS Islamic အစွန်ရောက်အဖွဲ့ကသူတို့ဟာဒီမီရဲ့အုပ်ချုပ်သူတွေအဖြစ်ကိုဘာရာကိုကြီးညာထားတာပါရှင
် View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေတောက်ချာနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်။ဂျေရုဆလင်က Al-Aqsa ဘလီလို့မွတ်စလင်တွေခေါ်ဝေါ်ကြတဲ့သာသနာနယ်မြေကိုဒီကနေ့တောက်ချာနေမှာတော့မွတ်စလင်တွေကိုအသက်အကန့်အသတ်မထားတော့ဘဲဝင်ရောက်ဝေးပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်။မကြခင်တုန်းကတော့ငေရွယ်သူတွေကအကြမ်းဖက်မှုတွေလုပ်နိုင်နေဆိုတဲ့ဆိုရင်မှုတွေကြောင့်ဗလီမာအသက်35နှစ်နဲ့အထက်အမျိုးသားတွေနဲ့အမျိုးသမီးတွေကိုပဲအစ္စရေးအာဏာပိုင်တို့ကဝတ်ပြုခွင့်ပေးခဲ့တာပါဒီကနေ့မှာတော့အားလုံးကစေရေးလေအေးနဲ့ညီညီတက်တက်ရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအစ္စရေးရဲတပ်ဖွဲ့ပြောခွင့်ရမစ်ကီရိုဆန်ဖီလ်ကပြောပါတယ်ဂျေရုဆလင်မှာမငြိမ်မသက်မှုတွေကိုကာကွယ်ဖို့နဲ့တမ်ပယ်မောင်ရှိရာမြို့ရင်းနဲ့မြို့ပြင်တဝိုက်မှာရဲတပ်ဖွဲ့တွေတိုးချထားတယ်လို့လည်းပြောခွင့်ရကပြောပါတယ်မနေ့ကြာသပတေးနေ့ကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူပါလက်စတိုင်းသမ္မတမမ်မုတ်ဆာဘတ်ဂျော်ဒန်ဘုရင်အဗ်ဒူလာတို့ရဲ့ဆွေးနွေးပွဲအပြီးအခုအသက်ကန့်သက်ချက်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်။ဘယ်အားလုံးတို့အနေနဲ့တည်ငြိမ်မှုကိုပြန်ပြီးထိန်းသိမ်းဖို့နဲ့သူ့အဆိုအပြောမဟုတ်ဘဲစစ်မှန်တဲ့ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သူ့ကိုအခိုင်အမာပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ဒါပေမဲ့ဘာတွေလှုပ်ဆောင်ကြမလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။အရှေ့လေပိုင်းငင်းချန်ရေးဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်နိုင်မဲ့အခွင့်အလမ်းနဲ့ပတ်သက်ပြီးပြောဆိုရမှာတော့အစ္စရေးနဲ့ပါလက်စတိုင်းတို့မျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းဖို့တင့်တော်တဲ့အချိန်မဟုတ်သေးဘူးလို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်ရှင်။
လိုက်ဘီးရီးယားသမ္မတအယ်လန်ဂျော့ဆန်ဆာလီဖာသူနိုင်ငံကပြီးခဲ့တဲ့3လကတည်းကသတ်မှတ်ထားတဲ့အီဘိုလာအရေးပေါ်အခြေအနေကိုရုပ်သိမ်းပေးလိုက်ပါတယ်။တိုးတက်မှုတွေရှိနေပေမဲ့လည်းရောဂါတိုက်ဖျက်ရေးအတွက်လုတ်ကင်စရာတွေအများကြီးရှိနေသေးတယ်လို့မစ်ဆာလီဖာကကြာတာပတင်းနေ့ကပြောသွားတာပါ။ဆီရီယာလီယွန်ကတိုင်းနူပြည်သားတွေဟာအီဘိုလာကုသရေးစင်တာကိုအားကိုးနေရဆဲဖြစ်ပြီးကျေးလက်ဒေသဖက်ကလူအတော်များများဟာအီဘိုလာကြောင့်သေဆုံးနေရဆဲပါ။အဲ့ဒီဒေသဖက်မှာရောဂါတွေ့တဲ့နေရာတစ်တွေလည်းတွေ့နေရတဲ့အကြောင်းနဲ့သူ့ပြည်သူအတော်များများဟာလည်းအီဘိုလာကြောင့်သေဆုံးနေရတယ်လို့ဆာလီဖ်ကပြောသွားခဲ့ပါတယ်။လိုက်ဘီးရီးယားနိုင်ငံကအရေးပေါ်အခြေအနေကိုအော်ဂူလာဂရန်ကကြေညာထားခဲ့တာပါ။အီဘိုလာရောဂါဟာလိုက်ဘီးရီးယား၊ဂီနီနဲ့ဆီရီယာလီယွန်နိုင်ငံတွေမှာစဖြစ်ခဲ့ပေမဲ့လိုက်ဘီးရီးယားနိုင်ငံကအဆိုးဆုံးခံစားခဲ့ရတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆီရီယာလီယွန်နိုင်ငံမှာရောဂါဖြစ်ပွားမှုတိုးလာတယ်လို့ဆိုပါတယ်။ဒီတစ်ပတ်ထဲမှာပဲရောဂါကူးစက်ခံရသူပေါင်း422ဦးတွေ့တယ်လို့ပြောပါရရှင်။
မွတ်စလင်ဘာသာရေးစစ်ပွဲဆင်းနေသူတွေဗစ်တင်နိုင်ငံတွင်ပြန်လာမဲ့အရေးတားဆီးနိုင်မဲ့အကြံဖတ်မှုတိုက်ဖျက်ရေးဥပဒေကိုမကြခင်မှာကြေညာမယ်လို့ဗစ်တင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်။ဒီဥပဒေပြုမှုဟာဆိုရင်အကြံဖတ်သမားတွေလူတန်းတရရှိထားသူတွေနိုင်ငံရဲ့ချမ်းမှာရှိနေစဉ်အတွင်းသူတို့ရဲ့ပြည်ပခီးသွားလာခွင့် passport စာအုပ်တွေဖျက်သိမ်းတာအပါအဝင်ဒီလူတွေခီးသွားလာမှုကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့ Mr. Cameron ကဒီကနေ့ဩစတြေးလျနိုင်ငံမှာပြောဆိုလိုက်တာဖြစ်ပါတယ်။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ့်ကြီးထိုင်နဲ့နန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ဒီညတော့သမ္မတအိုဘားမားရဲ့အရှိတောင်အရှလူငယ်တွေနဲ့တွေ့ဆုံပွဲနဲ့စပါမယ်ရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာရန်ကုန်တက္ကသိုလ်ဆင်ရတုခန်းမှမြန်မာပါဝင်အရှိတောင်အရှဒေသကလူငယ်တွေနဲ့တွေ့ဆုံတဲ့အခါဒီဒေတာတွင်လူငယ်တွေဟာအနာဂတ်ဒေတာတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုအတွေ့အရေးကြီးတယ်လို့ဒီအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းကူညီသွားမယ်လို့အားပေးပြောကြားသွားပါတယ်။မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်တို့မင်းကိုနိုင်တို့ကိုဆန်ထားပြီးတော့ဒေတာပြောင်းလဲတိုးတက်မှုကိုဦးဆောင်သွားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဆင်ရတုခမမှာပြောကြားခဲ့တဲ့သမ္မတအိုဘားမားရဲ့မိန့်ခွန်းကောက်နှုတ်ချက်တချို့ကိုတော့ကိုသားညွန်ဦးကဆက်ပြောပြပါမယ်ရှင်။
ရန်ကုန်တက္ကသိုလ်ဆင်ရတုခန်းမမှာဒီကနေ့ညနေ၄နာရီကစပြီးတော့မြန်မာအပါဝင်အရှိတောင်အရှလူငယ်တွေနဲ့တနအီနီးပါးကြာတွေ့ဆုံရမှာဒီအရှိတောင်အရှလူငယ်တွေရဲ့အရေးပါမှုအမေရိကန်ပြည်ထောင်စုအနေနဲ့ဒီလူငယ်တွေကိုအလေးထားမှုစတွေကိုသမ္မတဥပမာကအဓိကထားပြောဆိုခဲ့ပါတယ်။ဒေသတွင်းလူငယ်တွေဟာအရှိတောင်အရှတင်မကပဲနဲ့27ရာစုကမ္ဘာရုပ်လုံးကိုလည်းပုံဖော်ပေးမဲ့သူတွေဖြစ်တယ်လို့သမ္မတဥပမာကပြောခဲ့ပါတယ
်။ As President of the United States, I've made it a priority to deepen America's ties with Southeast Asia.In particular, with the young people of Southeast Asia.
American ne shi dong a sha di da sat san mu khai ma ne shan ao American ta ma da ni ne u sa bi saung ye twa ni ba de thu thi pye shi dong a sha di da lu nge rui ne sat san ye phit ba de Indonesia ma chalo nge jin ga chi pye nge de twe di di da u swe lan twe da mi da chaung de mho ba u sin nai ngan ba ASEAN di da ka ba lu yi 7 bon 2 bon shi de lo ASEAN di da lu yi 3 bon 9 bon a atat 25 ne yo lu nge rui phit de so da u adika chaung yin de ya phit ba de စီဝါရေးဖွံ့ဖြိုးလာပြီးဒီမိုကရေစီပေါ်ထွန်းလာနေတဲ့ဒီဒေသမှာမတူကွဲပြားမှုတွေဆုံးလင်းပါတယ်။သမုဒ္ဒရာကြီးတွေကျွန်းစုတွေတစ်တောတွေမြို့ပြတွေရှိသလိုမတူညီတဲ့လူမျိုးစုတွေဘာသာရေးယူဆတွေပေါင်းစုံပါတယ်။ဒီဒေသဟာ21ရာစုကိုပုံဖော်ပေးပါလိမ့်မယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံဟာအစင်လာရမတူညီတဲ့လူမျိုးတွေမတူညီတဲ့ဘာသာတွေပေါင်းစုထားတဲ့ဒေသတွင်းကစံပြုတ်နေရတခုဖြစ်ပြီးတော့မကြာခင်နှစ်တွေအတွင်းကအပြောင်းလဲတွေအတိုးဆုံးရှိခဲ့တယ်လို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံပြောင်းလဲမှာလိုအပ်ချက်တွေရှိနေသေးတာကိုလည်းသမ္မတဥပမာကသူ့ရဲ့မိကွန်းထဲမှာအခုလိုထောက်ပြပြောပါတယ
် We've seen some progress and we should acknowledge that progress. We also know though that despite the fact that political prisoners have been released and people are more engaged in political dialogue
ငွေရတဲ့၃နှစ်အတွင်းမှာတိုးတက်မှုတွေမြင်ခဲ့ရတဲ့ဒါတွေကိုလိလိပြုထားလို့မရပါဘူး။နိုင်ငံရေးကျင်းသားတွေလွတ်လာတဲ့ပြည်သူတွေနိုင်ငံရေးဆွေးနွေးပြောဆိုမှုတွေမှာပုံပြီးပါဝင်ခွင့်ရလာတဲ့လွတ်တော်နဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေပေါ်လာတဲ့ဒါပေမဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေမလုံလောက်သေးပါဘူး။ရင်းတော်တွေတိုင်းသားလူနည်းစုတွေအပေါ်နှိတ်ကွတ်တိုက်ခိုက်မှုတွေရှိနေတုန်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖိနှိပ်မှုသွေးခွဲဆက်ဆံခံရမှုတွေကကြုံနေရတဲ့လူနည်းစုတွေနဲ့ပတ်သက်တဲ့လူရည်တည်ရှင်သန်မှုဆန်ရခြေနေတွေပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်ရှိနေဆဲပ
ါ15မိနစ်ကြာကြာပြောသွားတဲ့မေကွန်းထဲမှာပဲမြန်မာနိုင်ငံကိုမကြခင်မှာအမေရိကန်ပြည်ထောင်စုရဲ့ Peace Corps အစီအစဉ်စတင်မယ်ဆိုတာကြေညာသွားတယ်လို့ပဲဒီအစီအစဉ်ဟာအမေရိကန်လူငယ်တွေနဲ့မြန်မာလူငယ်တွေပူးပြီးတော့ထိတွေ့ဆက်ဆံခွင့်ရမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါတယ်တချိန်ထဲမှာတော့ဒီမိုကရေစီနဲ့အခွင့်အရေးလှုပ်ရှားမှုတွေအတွက်စင်စက်မပြတ်ကြိုးစားလှုပ်ဆောင်သွားဖို့လိုအပ်ချက်ကိုမြန်မာစကားပုံကိုမြန်မာလိုပြောဆိုသွားတာကြောင့်မလို့လူငယ်တွေအတော်ပွဲကြခဲ့ပါတယ်
။ Now, I understand there's a Burmese saying. I've got to make sure that I say this right. Nom mite dime. Help me out. Is that right?
မြန်မာစကားပုံမှာလည်းရှိပါတယ်။ Nom mite dai
tan nai
ta yok su ra
ba.
ဒီမျိုးဆက်လူငယ်တွေနဲ့ပတ်သက်လို့အရင်ကမျိုးဆက်တွေထက်ပိုပြီးတော့ခွင့်လန်းရှိပြီးတော့ကဘာကိုအပြောင်းလဲလုပ်နိုင်အောင်စွမ်းအားပူရှိနေတယ်လို့သမ္မတဥပမာကပြောဆိုအားပေးသွားပါတယ်
။ So the future of this region, your region is not going to be determined by dictators or by armies. It's going to be determined by
ဒီကနေ့ကကူအနာရှင်တွေစစ်တပ်ကပုံဖော်ပြတယ်မှာမဟုတ်ပါဘူး။စုံဦးတီထွင်သူတွေ၊တီထွင်ဖန်ဆီးသမားတွေ၊အနာဂတ်ကိုမျှော်လင့်စိတ်ကူးသူတွေ၊လူမှုအတိုင်းအဝိုင်းအတွက်ကူညီလှုပ်ဆောင်နေသူတွေကပြတ်တမ်းရမှာပါ။ခင်ဗျားတို့ကဒီလိုဖြစ်အောင်ဦးဆောင်ရမယ့်သူတွေပါ ခမရတို့အခုလူငယ်မျိုးဆက်အားဒီလူမှုအဖွဲ့အစည်းကိုပုံဖော်ဖို့အရင်မျိုးဆက်တွေတက်ကိုပို့ပြီးတော့ခွင့်သားပါတယ်။ဘာကြောင့်လဲဆိုတော့ခမရတို့ဟာဘယ်ဒေသဘယ်ရက်ကမဆိုအသိပညာတွေကိုရယူနိုင်တဲ့စွမ်းအားတွေရှိနေလို့ပါ။
ဒေသအတွင်းလူငယ်တွေကိုချီးကျူးပြောဆိုရမှာနမရီတက်ပြီးတော့ထုတ်ဖော်ပြောဆိုကြေညာပါတယ်ဒီထဲမှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးချို့လဲပါဝင်ပါတယ
် So Wei Wei Nu spent 7 years of her youth behind bars as a political prisoner and she called it her university about
Wei Wei Nu ကျင်းထောင်ထဲမှာ9နှစ်အကျဉ်းချခံခဲ့ရပါတယ်ဒါဟုသူကဘဝတက္ကသိုလ်လို့ဆိုပါတယ်ခက်ရခက်စစ်ရယူခဲ့တဲ့ဒီဂုံဒီဘွဲကိုတီးခံခွင့်လွှတ်နားလည်ဖို့ဒီမိုကရေစီအတွက်ဆွံ့လွတ်နေတာခံဖို့အတွက်အသုံးပြုနေပါတယ်ခင်ဗျားတို့မှာမုံတီးမှုကိုကြော်လာနိုင်မှုခွင့်လန်းနေရှိနေပါတယ်ခင်ဗျားတို့တိုင်းပြည်မှာဖိနှိပ်ချုပ်ချယ်မှုတဲ့လွတ်လပ်မှုတွေကြီးစိုးဖို့ကြောက်ရွံ့မှုတဲ့မျောလင့်ချက်တွေကြီးစိုးနိုင်မှုလိုအပ်ပါမယ်ခင်ဗျားတို့တိုင်းပြည်မှာလမ်းသစ်ထွေမှုအင်အားရှိပါတယ်ဒီလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်လိုပါတယ်ခင်ဗျားတို့အနာဂတ်ကိုဖော်ဆောင်ရမှာဖြစ်နိုင်တဲ့ဘက်ကကူညီကြပါတယ်ကမ္ဘာကြီးကိုပြောင်းလဲဖို့လိုအပ်တဲ့ရန်တရားတွေဆက်သွယ်ပြီးထောက်အကူတွေကိုပေးကြပါတယ်ဒီအတွက်ရှစ်တောင်အားရှလူငယ်မွေးထုတ်မှုအစီအစဉ်တစ်ရပ်ကိုတိုးချဲ့ဆောင်ရွက်တော့ပါမယ်နှစ်တိုင်းလိုလို၈000အချဒေသကလူငယ်900ကိုလေးလာရေးအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကိုခေါ်ယူတော့ရမယ်ဒီအစီအစဉ်ကနေခေါင်းဆောင်မှုတက်ပညာတွေတွင်းမြင်တွေကိုဖလှယ်ကြမှာဖြစ်သလိုသူတို့ဒေသကိုပြန်ရောက်ရင်လည်းသူတို့ဒေသကိုပိုမိုခေါင်းဆောင်နိုင်တဲ့ဥစားမှုပေးပြီးကဘာကြီးကိုပြောင်းလဲတည်လုပ်နိုင်မှာဖြစ်ပါတယ
်၈000အချဒေသတွင်းလူငယ်တွေကိုအားပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေပေးသွားမှာဖြစ်သလိုပဲတစ်ဖက်မှာထင်ရှားတဲ့မြန်မာခေါင်းဆောင်တွေကိုစံပြုတ်ပြီးတော့အပြောင်းလဲတွေလှုပ်ဆောင်သွားဖို့လည်းသမရဥပါပါကတိုက်တွန်းခဲ့ပါတယ်
So today I'm proud to announce that America will convene a young Southeast Asian Leaders Initiative Summit in this region every year, giving fellows the chance to share their successes with each other and strengthen their network to accomplish even more.
This is Lolo Shiro Asha Lungae Thethi Sunni Wei Ri ko American ga pilo pi daw me so ra ko go yu wan myaw so jinya lo ba de. Thuru aw myin mu ri ko pyan lan phle pi po pi aw myin aw saw yet nai ja wo phit ba de.ဒီစီစဉ်ကိုတုံးချပြီးတော့ဒေါန်ဆန်းစုကြည်တို့ကိုမင်းကိုနိုင်တို့ကိုနမူနာယူပြီးတည်ငြိမ်တိုးတက်တဲ့ရှစ်တောင်အားရှဒေသဖြစ်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ပါတယ
်။ကိုသားညုံပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့လွတ်တော်ဆိုင်ရာသတင်းတွေကိုတင်ပြပါအောင်မယ်။အချိုးကျကိုစားပြုစနစ်ပြာကျင်းသုံးရင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ပြည်သူလွတ်တော်မှာဆွေးနွေးရမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေဒီစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီတဲ့အကြောင်းမှတ်ချက်ပြုတာကြောင့်ပြည်သူ့လွှတ်တော်ကဒီစနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်လိုက်ပါတယ်။အမျိုးသားလွှတ်တော်ကတော့ပြည်အားစနစ်ကျင့်သုံးဖို့အတည်ပြုထားတာဖြစ်တာကြောင့်ဖွဲ့စည်းပုံခြေကံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ဟာအမျိုးသားလွှတ်တော်ပေါ်ဘယ်လိုတက်ရောက်မလဲဆိုတာတော့ပြတ်သားမှုမရှိသေးပါဘူး။အပြည့်အစုံကို VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရဲ့ရှင
်။ဟုတ်ကဲ့မြန်မာနိုင်ငံနဲ့တင့်တော်တဲ့ရွေးကောက်ပွဲစနစ်ကိုလေးလာဖို့အတွက်ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်က FPTP ခေါ်မဲမားသူအနိုင်ရတဲ့စနစ်ဒါမှမဟုတ် PR ခေါ်အချိုးကျကိုစားပြုစနစ်စတဲ့စနစ်နှစ်ခုအနက်တစ်ခုစီကိုတည်ထောင်ကျင့်သုံးဖို့နဲ့ဒီစနစ်နှမျိုးရောနှောကျင့်သုံးတဲ့ပုံစံတွေအပါအဝင်ရွေးကောက်ပွဲစနစ်၈မျိုးကိုအော်တိုဘာလ21ရက်နေ့ကတင်ပြထားခဲ့ရာကဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာထပ်မံဆွေးနွေးတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်တွေကPR နဲ့ရုံတော့အသုံးပြုတဲ့စနစ်နှစ်ခုကိုထောက်ခံဆွေးနွေးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မရော်တာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပြီးချိန်မှာ PR စနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်။
အဲ့လိုဆွေးနွေးပြီးတဲ့အခါကျမှလွှတ်တော်ဥက္ကဋ္ဌကြီးကသူ့အနေနဲ့ချိုးဆက်ရေးကောက်ပွဲစနစ်ကိုကျင့်သုံးဖို့နေရာမှာဖွဲ့စည်းပုံခြေကဥပဒေခုံရုံးကဒီလိုနဲ့တိုက်ညီမကိုက်ညီကိုအဲဒီ၁၇လပိုင်း၁၃ရက်နေ့ကခုံရုံးကိုမေးပါတယ်အဲ့အချိန်မှာခုံရုံးကနေပြီးတော့ရှင်းမျိုးတင်ပြတဲ့အထက်မှာနှစ်ကနေပြီးတော့ရှင်းကြည့်ဟာဟာလာ PR စနစ်ဖြစ်တဲ့အတွက်နဲ့အဲ့ဒါဖွဲ့စည်းပုံခြေကဥပဒေနဲ့မကိုက်ညီပါဘူးဆိုပြီးတော့ပြန်ကြားတာကိုသူပြောပါတယ်အဲ့ဒါကြောင့်မို့လို့တဲ့ဒီနံပါတ်၁ဖြစ်တဲ့ငွေချင်းသုံးနေတဲ့နော်နိုင်သူအကုန်လုံးယူဆိုတဲ့ FPTP စနစ်ကိုပဲချင်းသုံးတော့မယ်လို့ဖြစ်တော့ဆုံးဖြတ်လိုက်ပါတယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်
ပြည်အစနစ်ကျင့်သုံးရေးကိုပြည်သူ့လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးအောင်စင်ကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဒီရန်နဲ့ပတ်သက်ပြီးတော့ခုံရုံးရဲ့ဆုံးဖြတ်ချက်ကဒီဖြစ်သွားတယ်လေကျွန်တော်တို့ကတော့ NGM ကယူရချက်ကတော့ညာပြည်အစနစ်ကလေးဖြစ်သွားရင်တော့ဗာပဲပြောဖို့ဗျာဟိုလွှတ်တော်ထဲမှာဟုတ်လားပါတီလုံးပါမယ်ပါညာဒါတမောက်ဆုံးကျွန်တော်တင်နေယူရချက်ပေါ့ဟုတ်တယ်နော်အဲ့တော့အကယ်၍မဖြစ်တော့လည်းပဲကျွန်တော်တို့ကအခုလွတ်တော်မှာလွတ်တော်ရဲ့ရွေးကောက်ပွဲစနစ်တစ်ခုကိုစတင်စဉ်းစားပြီးတော့သူ့ကိုလိုက်တယ်ဒီဥစ္စာကဒီချိန်မှာ လိုအပ်လာမယ်ဒါမှမဟုတ်လည်းသုံးနိုင်ငံလဲခါကြတော့သုံးဖို့ပါပဲဟုတ်ဘူးလားအဲ့ဒီလည်းဒါပဲကျွန်တော်က
မြူသားလွှတ်တော်ကတော့ PR စနစ်ကျင့်သုံးရေးအတွက်အတည်ပြုထားပြီးဒီစနစ်အကောင့်ထယ်ဖို့ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။အခုလိုပြည်သူလွှတ်တော်မှာ PR စနစ်ကလက်ရှိဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ပေးခဲ့တာဟာအမျိုးသားလွှတ်တော်အပေါ်တည်ရောက်မှုရှိမရှိကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကသူ့အမြင်ကိုအခုလိုပြောပါတယ်။
ဖွဲ့စည်းပုံချေကဥပဒေခုံရုံးကနေပြီးတော့အခုပြည်သူ့လွှတ်တော်ကိုပြန်ပြီးတော့တင်ပြတဲ့အခါမှာအဲ့လိုပမာဏနိုင်ငံမှာ PR စနစ်အတွက်ကိုကျင့်သုံးမှုရတဲ့ဖွဲ့စည်းပုံချေကဥပဒေရေးဆွဲထားခြင်းမဟုတ်ဘူး။ဒါကြောင့်လွှတ်တော်တွေမှာအဲ့ဒါဒီ PR ကိုကျင့်သုံးမှုရတဲ့မဖြစ်နိုင်ဘူးလို့ဆိုရင်အမျိုးသားလည်းအကျုံးဝင်သွားတယ်ဆိုရင်ဒီအမျိုးသားမှလည်းအဲ့တော့ FPTB ပဲပြန်ဖြစ်ဖို့ရတဲ့ကျွန်တော်တန့်ကွက်လို့တော့ရနိုင်သေးတာပေါ့။တကယ်လို့ကျွန်တော်ကန့်ကွက်စရာကိုမလိုဘဲနဲ့အခုဒီဖွဲ့စည်းပုံချေကဥပဒေရဲ့ခုံရုံးပြရဆိုပြီးတော့အမျိုးသားမှလည်းမသုံးတော့ဘူးလို့သူတို့ဆုံးဖြတ်လိုက်မယ်ဆိုရင်လည်းပြီးသွားနိုင်တာပေါ့
လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ဟာအမျိုးသားလွှတ်တော်မှာပါအကျုံးဝင်တဲ့မဝင်ဘူးဆိုတာမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးတာမရှိသေးကြောင်းလည်းသူကပြောပါတယ် PR ခေါ်အချိုးကျကိုယ်စားပြုစနစ်ဟာမဲရရှိတဲ့အချိုးအပေါ်မှာမူတည်ပြီးပါတီတွေရဲ့ကိုယ်စားလှယ်တွေကိုလွှတ်တော်မှာကိုယ်စားပြုပါဝင်ရတာဖြစ်ပါတယ်ဒီစနစ်ကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေကကန့်ကွက်ထားပါတယ်။နိုင်ငံအနှံပြားမှာလည်း PR စနစ်ကိုကန့်ကွက်ကြောင်းမကြာခဏဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကနေ့အမေရိကန်သမ္မတအိုဘားမားနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှာနေ့တစ်ဝက်လောက်ဆွေးနွေးပြီးချိန်မှာ PR စနစ်ဟာမဖြစ်နိုင်တော့ကြောင်း NLD အနေနဲ့လွှတ်တော်မှာလူနည်းစုဖြစ်ပေမဲ့တိုင်းပြည်အနာဂတ်အတွက်ဆောင်ရွက်ခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တက်ဆက်ထဲပဲပြည်တော်စုလွှတ်တော်ကလည်းတညတညွတ်ထဲကန့်ကွက်လိုက်တဲ့ကိစ္စတစ်ခုကိုဆက်ပြောပြပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဗုဒ္ဓဟူးနေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောကြားတဲ့အခါမှာရိုဟင်ဂျာလို့ခေါ်ဝေါ်ခဲ့တဲ့အပေါ်ပြည်တော်စုလွှတ်တော်ကကန့်ကွက်လိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်စည်းဝေးအတွင်းရန်ကုန်သင်္ကန်းကျွတ်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကနေရိုဟင်ဂျာလို့တုံ့နှုံချင်းအပေါ်ကန့်ကွက်တဲ့အကြောင်းအဆိုတင်သွင်းခဲ့တာကိုလွတ်တော်ကိုယ်စားလှယ်အများစုကနေထောက်ခံခဲ့တာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြခဲ့ပါဗျ။အဲ
ပြောလွတ်တော်ကြီးဝေးလုပ်ပါတယ်ခင်ဗျာလို့ညနေပိုင်း2နာရီမှစရတယ်စရတော့အဲ့ပါလဲဦးသိန်းညွန့်ကဟိုအရေးပေါ်စုထုတင်ပါတယ်အဲ့ဒါကတော့အော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာမရှိဘူးပြောတဲ့ပင်ဂလီဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာဆိုတဲ့အစကားအတုံးတုံးကိုအလားဒီကုလသမဂ္ဂအတွင်းမှရှိဘန်ဒီမွားကနေပြီးတော့အဲ့ဒါကိုတုံးသွားတာကိုဒါဟာနိုင်ငံတော်အကျက်အဲဒီပြည်နေအရှိန်ရဲ့အတွက်ခန္ဒီနယ်မှာပြည်နေစပြုနေတဲ့အခြေအနေမျိုးကိုဒါကိုအတောင့်အချက်ချင်ပြုရရောက်တယ်အဲအဲ့ဒါကြောင့်ဒါနိုင်ငံတော်ကလည်းပဲအဲတရားဝင်အတိမမပြုချရတဲ့ကလုံးကိုကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်တယောက်တွေကအဲ့ဒီတို့ဒီတောင်ဝမ်းမဲ့သုံးသွားတဲ့အတွက်နဲ့အဲဒါကိုကျွန်တော်တို့ကန့်ကွက်ပြီဆိုပြီးတော့ဦးသိန်းညွန့်ကအရေးပေါ်အရေးကြီးဆိုတော့နော်ဒီမှာတယ်အဲဒေါက်ကင်ဆောင်ရာကြာတော့ထောက်ခံပြီးတော့ကျွန်တော်သွတ်တော်ကဘန်ဂီမွန်ရဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးပေါ်မှာဒါပြည်ချင်းကိုဝဆက်ရောက်တဲ့အတွက်နဲ့ဒါကိုကန့်ကွက်ကြောင်းတင်ပြတဲ့ဆုံးဖြတ်ပါတယ်အဲ့လိုတူတော့ဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
အလားတူဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်နဲ့မြန်မာနိုင်ငံသားရေးဌာနကနေပြီးတော့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကန့်ကွက်ထားပါတယ်ဒါပေမဲ့လို့လဲရခိုင်ပြည်နယ်တွင်းကမွတ်စလင်လူနည်းစုတွေကိုဒီလိုခေါ်ဝေါ်တုံ့နှုံးတာကိုမြန်မာအစိုးရအနေနဲ့လက်မခံပေမဲ့လို့သူတို့အပေါ်နိုင်ငံသားဆိုင်ရာအခြေခံရပိုင်권ရဖို့စီစစ်ဆောင်ရွက်နေပါတယ်လို့လဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်က VOA ကိုမနေ့ကပြောဆိုခဲ့ပါတယ်ရှင်
ရရှိမှာမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတာတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအရေးမြမဂုံသိခါတိုးမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲ။တင်ဆောင်ရွေးမှားမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမှာခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email address က burmese@voanews.com ဖြစ်ပါတယ်။ တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။သတင်းရှင်တွေချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။အခုကြန့်နေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်။နှစ်ရက်ကြာပြုလုပ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့ရေးပေါ်စီဝေးပြီးမှအမျိုးသားပညာရေးဥပဒေကိုစတင်သဘိမ့်မှောက်တဲ့အနေနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဦးဆောင်ပြီးတော့ရာနဲ့ချီရှိတဲ့ဒီကျောင်းသားတွေကရန်ကုန်မြို့တော်ခမ်းမရှိမှာစီတန်းလမ်းလျှောက်ဆန္ဒပြမှုတွေထိုင်းသပိတ်ပုံစံတွေနဲ့ဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့တော်ခမ်းမရှိမှာအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်တဲ့အနေနဲ့ကျောင်းသားတွေကထိုင်းသပိတ်စတင်ခဲ့ပါတယ်။သူတို့တွေအနေနဲ့ဒီနေ့ကစပြီးလေးရကြာစန့်ကျင်ကန့်ကွက်မှုတွေလှုပ်သွားမှာဖြစ်ကြောင်းပြောရင်းဆိုခွင့်ရှိသူကိုရဲရင်ကျော်ကဆိုပါတယ
်။လေးရစပြီးတော့ရိုးသားပညာရေးဥပဒေကိုတိမောက်တယ်လို့စတင်ကြေညာပြီးတော့နေ့စဉ်ခြေတက်လမ်းလျှောက်မယ်။ဒီလိုတနေရာမှာတတ်မှတ်တဲ့အချိန်ကြီးကျွန်တော်တို့သဘိတ်ဆိုင်မယ်။ဒီမှာကျွန်တော်တို့မျိုးသားနေလို့ဒီ19နေ့နိုင်ငံတကာအကြောင်းသားများနေလို့အဲ့ဒီနေ့တွေအထိကျွန်တော်တို့ရည်ရွယ်ထားတယ်။အဆင့်အင်းနဲ့ကျွန်တော်တို့အချိန်ကိုမြင့်သွားမှာပါ။ကျွန်တော်14 15 16 18ပေါ့နော်ကျွန်တော်၄ရက်လုံးမယ်လို့ညာရချင်းကျွန်တော်တို့သဘောတူထားတယ်သတ်မှတ်ထားပါတယ်ဆက်လက်ပြီးတော့ကျောင်းပွင့်ချိန်ဒီဆက်လက်အချိန်ညင်းဖို့ပဲကျွန်တော်တို့ဒီလေးဆောင်ရွက်ထားပါတယ
်ကျောင်းသားအင်အား900ခန့်နဲ့အရေးပေါ်အစည်းအဝေးကို2ရက်ကြာရန်ကုန်မြို့မှာပြုလုပ်ပြီးချိန်မှာတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့လှုပ်ရှားမှုကိုစတင်လုပ်ခဲ့တာပါတိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေအပါအဝင်ကျောင်းသားတို့အားလုံးကိုသူတို့နဲ့အတူပူးပေါင်းပါဝင်ဖို့အတွက်နှိုးဆော်ထားတယ်လို့လည်းဆိုပါတယ်။ကျောင်းသားတွေအနေနဲ့အမျိုးသားပညာရေးဥပဒေကိုဘာကြောင့်ကန့်ကွက်တယ်လဲဆိုတာကိုလည်းအခုလိုရှင်းပြပါတယ်
။ဒီစနစ်အဟောင်းကိုပဲနော်အပြင်းပြင်းနိုင်ခြင်းရှိမှမဟုတ်ဘဲနဲ့အရင်တော့အနေစာအတိုင်းပဲဆက်လက်ဆိုးဝါးနိုင်တယ်လို့ဒီမှာတက်လာတဲ့ကျောင်းသားတွေကမှတ်ယူသုံးသပ်တယ်ပေါ့နော်။အမျိုးသားပညာရေးဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရလည်းနောက်ကျောင်းသားတွေရွယ်တော်လတ်စွာပညာသင်ကြားခွင့်တို့သင်ပြတဲ့ပုံချုပ်ကိုင်းမှုနဲ့ချိန်အောင်ကတ်တတ်ထားတယ်လို့ဒါကျွန်တော်တို့ယူဆတယ်ဗျ။အမျိုးသားပညာရေးဥပဒေမှာအမူအရတွေကစတယ်ဆိုဒီမိုကရေစီမဆန်ဘူးလူ့ခွင့်ရေးကိုလည်းတန်းတူညီမျှစွာမရရှိဘူး။နောက်ငြိမ်းချမ်းစွာပညာသင်ကြားခွင့်ဟိုလည်းအပြည့်အဝအမှားခံချက်မပေးဘူး။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကပြင်းပြင်းထန်ထန်စတင်ကန့်ကွက်တယ်ပေါ့နော်။အများကြီးစနစ်ကိုစီမံခန့်ခွဲတဲ့အခါမှာလို့အစိုးရအုပ်ချုပ်ရေးပိုင်းတွေကိုပါဝင်ချင်းချုပ်ခွင့်တွေပေးထားတာတွေ။နောက်ပညာရှင်တွေကိုပါဝင်ဆောင်ရွက်နိုင်မှုကိုပြည်ပြဝဝပေးမထားတာတွေ။ကျောင်းထဲမှာဟိုအသင်းအဖွဲ့တွေလိုလက်စွာဖွဲ့စည်းခွင့်ပေးမထားတာတွေ။ပြီးတော့လည်းအာဏာပိုင်တွေကပဲတစ်ဖက်သက်အကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ဒီဖိနိကန်ပညာရေးစနစ်ကိုပဲသူတို့ဆက်လက်အသက်သွင်းသလိုဖြစ်နေတယ်။ကျောင်းသားသမဂ္ဂတည်ဆောင်ခွင့်ကိုလည်းထည့်သွင်းပြဋ္ဌာန်းထားတာမရှိဘူး။ဒါကတော့ကျောင်းသားတွေရဲ့ခွင့်ရေးကိုပြစ်ပယ်ထားတယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့နော်
။ကျောင်းသားတွေဆန္ဒပြသပိတ်မောက်တဲ့ကိစ္စကိုအာဏာပိုင်တွေကတားဆီးမှုတွေလုပ်ခဲ့ပေမဲ့တားဆီးနိုင်တဲ့အခြေအနေမရှိခဲ့ဘူးဆိုပြီးကိုရဲရင်ကျော်ကဆက်ပြောသွားပါတယ
်။အဲကျွန်တော်တို့ပထမလျှောက်လာတော့တော့ဒါသမနာယုံပဲချမ်းမှာတော့ငယ်မြေကတော့ဒါရဲတပ်ဖွဲ့ကလည်းတားတယ်။နောက်ဒီဘက်မှာဝင်လာတဲ့တားကြတော့လည်းဒီဘက်ပပယ်တမ်းကသူရင်းနာရောက်တော့လည်းအဲမိသနာမှာကျွန်တော်တို့ရဲတပ်ဖွဲ့ကတားတယ်။ဒါကျွန်တော်တို့လူသားပညာရေးကိုစတင်တပိမောက်တဲ့အကြောင်းပြောတဲ့အခါကျတော့တို့ပဲလမ်းကြောင်းပဲနေရာသွားမှလည်းမေးပြီးတော့ကျွန်တော်တို့ပြောလမ်းကြောင်းပြောပြပြီးတဲ့နောက်ပိုင်းမှာတော့တို့ဟိုဘလို့တခြားပါစကားမှာတိတ်မပြောတော့ဘဲနဲ့လမ်းဖွင့်ပေးလိုက်တယ်ကျွန်တော်တို့ကြီးနေတဲ့ကာလမှာလည်းကျောင်းသားတွေကရှေ့ကိုဆက်ချီတက်သွားပြီးဖြစ်တဲ့အတွက်ညှိနေတဲ့လူတွေပဲကြားခဲ့တယ်ဒါပေမဲ့တို့ဖွင့်ပြလိုက်တယ်ဟိုအေးအေးယူမဲ့ပန်းသိမယ်တော့လောလောဆယ်တော့တို့ဘာမှမပြောလိုက်
အမေရိကန်သမ္မတမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာပဲလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ကျောင်းသားတပိတ်ဖြစ်ပေါ်ခဲ့တာပါကျောင်းသားတွေကတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေလုပ်ငန်းတွေကိုအကောင့်ထည့်ဖော်တဲ့အနေနဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်တာအချိန်မြင့်လှုပ်ဆောင်သွားမယ်ဆိုပြီးကြေညာထားပါတယ်ရှင
်အဲ့မှာတရင်မဲမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီညအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေညပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဒုတိယပိုင်း10နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရမှာပါ။ဒီကဏ္ဍတွေကအရင်ဆုံးနားဆင်ရမယ်မြို့သမီးကဏ္ဍမှာဆိုရင်
ဒီအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတိုးတက်ဖို့တနည်းအားဖြင့်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုရင်ဒီအခြေခံအဆောင်တွေကအရင်ဦးဆုံးဖွံ့ဖြိုးတိုးတက်ဖို့လိုတယ်ဆိုကြအောင်သူတို့ကို
propose American ပြည်ထောင်စုမှာစီးပွားရေးဆိုင်ရာလေ့လာမှုတွေလှုပ်ဆောင်နေတဲ့ Matt Wynn Wah Lwin ရဲ့ပြောကြားချက်အပြည့်အစုံကိုမကြာခင်မှာနားဆင်ကြရပါမယ်။ဒါအပြင်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနှားဆင်ရပါမယ်ရှင်။ဒီအစီအစဉ်မှာဆိုရင် Robert Nathan Memorial Foundation အစီအစဉ်နဲ့ American ပြည်ထောင်စု Washington မြို့တော်မှာခေတ္တရောက်ရှိနေတဲ့ Matt Wynn Wah Lwin ဟာစီးပွားရေးပညာတော်သင်ဆုနဲ့မြန်မာနိုင်ငံကရောက်ရှိနေတဲ့3ဦးအနက်2ဦးအပါအဝင်ဖြစ်ပါတယ်။မဝင်းဝါလွင်ရဲ့လက်ရှိခီးစဉ်အတွင်းစစ်ပွားရေးဆိုင်ရာလေ့လာမှုနဲ့ပတ်သက်လို့ဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးတော့အခုထုတ်လွှင့်ပေးမယ့်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even We were doing a coup.Nathan Associates ကနေပြောမှာနော် Fellowship ပညာတော်သင်ဆုနဲ့ American ပြည်ထောင်စုကိုရောက်ရှိနေတယ်ဆိုတော့အခုခီးစင်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလား
Robert Nathan Foundation ဆိုတာကသူက founder ကကြာဒီ Robert Nathan ကအရင်တော့ကသူကမြန်မာနိုင်ငံမှာ1953ခုနှစ်ကနေပြီးတော့1962ခုနှစ်ထိပေါ့နော် Economic Development နဲ့ပတ်သက်ပြီးတော့သူကမြန်မာနိုင်ငံမှာရှိခဲ့ဘူးလေပေါ့နော်လာပြီးတော့အခုကသူကတော့ကွယ်လွန်သွားပြီဒါပေမဲ့သူ့ရဲ့ဇနီးနဲ့ဒီဇန်နဲ့ကုမ္ပဏီကလူတွေက Foundation တစ်ခုလုပ်လိုက်တယ်ပေါ့နော်အဲ့ Foundation အင်းကသူကခေါင်းစဉ်ကတော့ဒီ Fellowships ပေါ့နှစ်အလိုက်ပေါ့နော်မြန်မာ economics အတွေ့အကြုံ fellowship program လေးတခုဖြစ်ပါတယ်အဲ့တော့အဲ့ program အရာပေါ့နော်ဂျာကတော့ဒုတိယမြောက်ပေါ့နော်သူက business ကို2ရောက်ခေါ်တာမျိုးပါစီးပွားရေးနဲ့ပတ်သက်ပြီးတော့ master degree ဖြစ်ရမယ်နောက်ပြီးလို့ရှိရင်ဒီ english စာကျွမ်းကျင်တာတို့နောက်ပြီးတော့ proposal တင်ရတာတို့အဲ့လိုမျိုးလုပ်ပါပါရှင်ဟုတ
်ဝင်းဝါလင်းရဲ့နောက်ခံစီးပွားရေးဆိုတဲ့ခါကျတော့အခုလာတာလေဒီစီးပွားရေးနဲ့ပတ်သက်တာပေါ့နော်စီးပွားရေးလေ့လာတဲ့နေရာမှာဝင်းဝါလင်းကဘာလို့အထူးပြုပါလဲရှင
်ဟုတ်ကဲ့ဘာလို့အထူးပြုလဲဆိုတော့ဒီကျွန်မစာခင်မှာ master degree အတွက်သီးသက်လောက်ရတယ်ပေါ့နော်လောက်တဲ့အခါမှာခေါင်းစဉ်အနေနဲ့ကတော့ small and medium enterprises development in Myanmar ပေါ့နော်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်မှုကိုဒီ VNN ရဲ့မလေးရှားနိုင်ငံရဲ့ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့ရှင်ပြီးတော့လေ့လာခဲ့တယ်ပေါ့နော်ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတိုးတက်ဖို့တနည်းအားဖြင့်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုရင်ဒီအခြေခံအဆောက်အအုံတွေကအရင်ဦးဆုံးဖွံ့ဖြိုးတိုးတက်ဖို့လိုတယ်ဆိုကြအောင်သူတို့ကို proposal တင်ခဲ့တယ်ပေါ့နော်ဒါကြောင့်မို့လို့ဒီမှာဆိုရင်လည်းဒီအသေးစားနဲ့အလက်အောင်ဒီအခြေခံအဆောက်အအုံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ပဲသူတို့ရှိမှဆက်ပြီးတော့လေ့လာသွားမှာပါ
အခုဒီဝါရှင်တန်ရောက်ရှိစဉ်အတွေ့မှာပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအတွေ့အစ်အမြင်အစ်တွေတွေ့ကြုံအစ်တွေရနေပါလဲရှင
်အဓိကတော့ဒီရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတော့အရင်ပြောချင်ပါတယ်ဘာတွေလောက်ရလဲဆိုတော့ Think Tank အဖွဲ့အစည်းတွေဖြစ်တယ် CSIS တွေနဲ့တွားပြီးရတယ်နောက်ပြီးတဲ့အခါမှာ American နိုင်ငံသားဌာနတွေလည်းတွားရတယ်အဲ့လိုတွားတဲ့အခါမှာဒီမြန်မာနိုင်ငံအတွက်အကြီးတန်းအကြံပေးအရာရှိပေါ့နော်အဲ့အရာရှိနေလည်းတွေ့ရတယ်နောက်တစ်ခါပေါ့နော် Asia Foundation တို့နောက်ပြီးလို့ရှိရင်အာရှဖွံ့ဖြိုးရေးပန်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကလုပ်တဲ့ meeting တွေကိုတွားရတယ်အဲ့ဒီ ွားတဲ့အတွက်ကြောင့်အတွေ့အကြုံတွေအများကြီးလေးရတယ်ပေါ့နော်ဒီကလူတွေအားလုံးကလည်းသူတို့အဲ့အဖွဲ့အစည်းတွေကလုပ်တဲ့ဟာတွေညာသွားဖြစ်သွားတာတွေကဘာလဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေကိုတွားရတာပေါ့နော်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမြန်မာနိုင်ငံကိုသူတို့ဘယ်လိုထောက်ပံ့ပေးနိုင်လဲဆိုအဲ့လိုမျိုးလုပ်တဲ့နေရာတွေကိုတွားရတဲ့အခါမှာဘာတိလာရလဲဆိုတော့အော်ဒီမှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်မှုတွေလုပ်ဖို့ဘယ်နေရာမှာလိုအပ်ချက်တွေဆိုတာတွေပေါ့နော်သူတို့တီချာကိုလေးလာပြီးတော့ပြောပြရတဲ့အခါကျတော့ပို့ပြီးတောင်တိလာပါတယ်။နောက်ပြီးတော့ဘယ်လိုမျိုးစီးပွားမှုမျိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်ဒီအကြံဉာဏ်ရလာလဲဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဟာတကယ်တမ်းကျတော့ဒီပေါ်မြောက်ပြည်ချာတားကြီးမြန်မာနိုင်ငံအရန်ပေါများပါတယ်။ဒါပေမဲ့အဲ့ဒါဒီကိုတီချာစွာအသုံးမချနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံရဲ့စီးပွားမှုမျိုးတိုးတက်မှုကကိုယ့်ရဲ့အင်ဒီဆန်နိုင်ငံနေနဲ့ရှင်လိုက်တဲ့အခါကျတော့ပေါ့နော်နောက်ကျနေရတယ်ကိုတွားတွေ့ရတယ်ဒီမှာအခြေခံစောင့်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဘာတွေကိုတွေးလာလဲဆိုဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုတာအခြေခံစောင့်ဖွံ့ဖြိုးတိုးတက်ဖို့ကလည်းလိုတယ်။အဲ့လိုလိုတဲ့အခါမှာဘာကိုအဓိကထားမယ်အခြေခံစောင့်ဖွံ့ဖြိုးတိုးတက်မှုမျိုးဖြစ်တင်လဲဆိုတော့တွေးရလဲဆိုတော့ဂျီတူလူတို့အတွက်အဓိကအဟိုပြုတဲ့အခြေခံဖွံ့ဖြိုးတိုးတက်မှုဖြစ်ရမယ်ပေါ့နော်။ဥပမာဆိုလို့ရှိရင်တေယူပို့ဆောင်ရေးမှာကြည့်မယ်ဆိုရင်ဂျီတူလူတို့ကိုဘဟုပြုတဲ့တေယူပို့ဆောင်ရေးလုပ်ငန်းမျိုးတွေလုပ်ပေးဖို့လိုတယ်ဆိုတာကိုလည်းတွေးတွေ့ရတယ်။အခြေခံအဆောက်အုံဆိုတဲ့နေရာမှာလည်းလမ်းတရားတွေကိုသူတို့ဘယ်လိုလုပ်ထားရဲပေါ့နော်။နောက်ပြီးတဲ့အခါမှာဒီဂျီတူလူတွေရဲ့ဒီ public transportation မှာလည်းဘယ်လိုအဆင်ပြေသွားအောင်သူတို့လုပ်ထားရဲပေါ့နော်။အဲ့ဒါတွေကိုတွေ့ရတဲ့အတွက်အများကြီးတော့ဒီခီးရနေပညာရတယ်နောက်ပြီးတော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအနေနဲ့ဆိုလို့ရှိရင်လေကိုလောက်ရမယ့်ဒီပေါ့နော်နိုင်ငံအနေနဲ့လုံနိုင်တဲ့အရာတွေအများကြီးရှိရဲဆိုတာကိုလည်းသိရပါရှင
်ပြမလို့ရင်ပြောတဲ့ဒီနိုင်ငံမှာတိကျရတဲ့ပြည်သူဗဟုပြုတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့လိုတယ်ဆိုတော့ဒီအတွေးခေါ်ကိုမြန်မာနိုင်ငံမှာဘယ်လိုသွားပြီးတော့အကြံပေးမလဲရှင
်ဖြစ်နိုင်မယ်ဆိုရင်တော့ဘာကိုပြောချင်လဲဆိုလို့ရှင်ပြည်သူဗဟုပြုလို့ပြောတဲ့အတွက်ကြောင့်မို့လို့ဒီအခုမြန်မာနိုင်ငံမှာဆိုလို့ရှင်ကားရီတင်သွင်းခွင့်ကြီးပေးနေတယ်ပေါ့နော်ကားရီတင်သွင်းခွင့်ပေးတဲ့အတွက်မြန်မာနိုင်ငံမှာဘာကြီးဖြစ်နေလဲဆိုတော့လမ်းတွေအရင်ကျပါဘာလို့လဲဆိုတော့သူတို့ကအဓိကလိုအပ်တဲ့ infrastructure ပေါ့အခြေခံအဆောက်အုံဖြစ်နေတဲ့လမ်းတံတားတွေပေါ့ဥပမာလမ်းကိုဗနစီးသွားနိုင်တဲ့လမ်းဖြစ်အောင်ချက်လိုက်တယ်လို့နောက်ပြီးတံတားဆိုလို့ဒီနေရာနဲ့ဒီနေရာမှာကားရင်ကျော်ပိတ်ဆို့မှုမဖြစ်အောင်ဘယ်လိုတံတားထိုးမလဲအဲ့လိုအဓိကကျကြံလို့အနေနဲ့ပေါ့နော်အခြေခံကြတဲ့အချက်တွေကိုအရင်စဉ်းစားတင်တယ်အဲ့လိုအခုခါမှာမြန်မာနိုင်ငံမှာဖြစ်နေတာအဲ့ဒါတွေကိုမစဉ်းစားဘဲနဲ့ဒီလိုကားတွင်သွင်းမှုတွေလှုပ်လိုက်တဲ့အခါမှာဘာဖြစ်လာလဲဆိုရင်ကျော်အရန်ပိတ်တာမျိုးတွေဖြစ်လာတယ်ပြီးလို့ရှိရင်ဒီအရင်ကျော်ပိတ်ဆို့မှုကလူတိုင်းပုံမှာလာပြီးတော့အကျိုးသက်ရောက်နေရလေတောင်းသားကြောင့်သူဆိုလို့ရှိရင်လည်းကားကျော်ပိတ်တဲ့အတွက်ကားအကြောင်းမမီတာမျိုးတွေဖြစ်နေတဲ့ရန်ကုန်မှာနောက်ပြီးတဲ့အခါမှာလှုပ်သွားမဲ့လူတွေဆိုလို့ရှိရင်လည်းတတ်မှတ်တဲ့အချိန်ပေါ့အလုံးချိန်ထက်ပိုပြီးအစောကြီးပိုသွားတာမျိုးတွေအဲ့လိုမျိုးအများကြီးဖြစ်နေရပေါ့နော်ဒီမှာကျတော့အဲ့လိုမဟုတ်ဘူးပေါ့ဘိုင်းကားဆိုလို့ရှိရင်လည်းဒီမှတ်တိုင်ကိုဘယ်နှစ်နာရီရောက်ရမယ်ဆိုလို့ရှိရင်ဘယ်အချိန်ကွက်တီကိုသူကရောက်လာတယ်ပေါ့နောက်ပြီးတဲ့အခါမှာလည်းဒီပေါ့မြောက်ရထားပြီးဆိုလို့ရှိရင်လည်းတေချာကိုလောက်ထားတယ်ပေါ့မြန်မာနိုင်ငံမှာအဲ့လိုမြောက်ရထားတယ်လည်းမရှိဘူးရှိရရထားတော့မှအချိန်မှမလာတာရှိနေတယ်အဲ့တော့တကယ်တမ်းသာတီတူကိုဘဟုပြုတဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ချင်နေဆိုရင်ဒီအစိုးရအနေနဲ့ဘာလုပ်ဖို့လိုလဲဆိုတော့ကြည့်တူပါလို့လဲဆိုတာကိုအရင်စဉ်းစားဖို့လိုပါတ
ယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လူရေကြည့်မယ်ဆိုရင်လူရေ40ရာခိုင်နှုန်းလောက်ကလူငယ်တွေဖြစ်တယ်ဆိုတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးကဒီလူငယ်တွေရဲ့လက်ထက်မှာပဲရှိတယ်လေအဲ့ခါကျတော့လူငယ်တွေအနေနဲ့ပေါ့နော်အခုလိုမျိုးနိုင်ငံခြားမှလာပြီးတော့ဒီ fellowship တွေပါပြီးလာပြီးတော့သင်ကြားပြီးတဲ့ခါကျတော့လူငယ်တူအနေနဲ့ကိုယ့်နိုင်ငံအတွက်ဘယ်လိုလုပ်ပေးနိုင်မယ်လို့ခံယူပါလဲရှင
်ဒီအခုဆိုလို့ရှိရင်ဒီ program ကသူကနှစ်ယောက်ပဲခေါ်တယ်တကယ်တမ်းကျတော့အများကြီးခေါ်စီခြင်းပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာရှိရလူငယ်အများစုอ่ะပါလဲဆိုတော့ကိုယ့်ရဲ့နိုင်ငံလေးထဲမှာပဲနေနေကြရတာဆိုတော့တိတ်ပြီးတော့ပြင်ပပဟုတုတာတိတ်မရှိဘူးလေဒီလိုမျိုးထွက်လာရတဲ့အခါကျတော့အများကြီးအတွေ့အကြုံရလာတယ်ပေါ့နော်အတွေ့အကြုံဆိုတဲ့နေရာမှာအော်သူများနိုင်ငံတွေဒီလိုဖွံ့ဖြိုးတိုးတက်နေတယ်အ ਨੇ ဆုံးငါတို့ရဲ့အင်ကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတောင်မှကြည့်ပါအောင်ဒေသကြီးဆိုလို့ရှိရင်အရန်ကိုကောင်းတယ်ဟောငါတို့နိုင်ငံကအင်းနီးချင်းနိုင်ငံနဲ့တောင်မှဒီလိုအရန်ကိုကန့်နေတဲ့အင်းနီးချင်းနိုင်ငံနဲ့တောင်မှဖွံ့ဖြိုးတိုးတက်မှုကအများကြီးနောက်ကျနေပါလားဆိုတော့ခံစားချက်မျိုးဝင်လာရဲ့ပေါ့အဲ့ဒါကတော့ဒါမြန်မာနိုင်ငံကလူငယ်တွေလေလာတဲ့ပထမဆုံးတာလာရတဲ့လူတိုင်းမှလည်းဒီလိုခံစားချက်ဆိုတာဝင်လာမှာပါပဲအဲ့တော့အဲ့အတွက်ကြောင့်မို့လို့ဒီလို program မျိုးတွေကိုရအောင်လည်းလုပ်တင်နေနောက်ပြီးတော့အဲ့လိုမျိုးထွက်လာပြီဆိုကြတဲ့ဟိုကလည်းဘာဖြစ်လာလဲဆိုတော့များသောအားဖြင့်ကတော့ကိုယ့်နိုင်ငံကိုချစ်တဲ့သူတွေကြီးပါပဲအဲ့ဒီခါကျတော့ဘာဖြစ်လဲဆိုတော့ကိုယ့်နိုင်ငံဖွံ့ဖြိုးတိုးတက်တာကို မြင်စေခြင်းနဲ့ပေါ့နော်အခုမျိုးတွေ့တက်လာမျိုးဖြစ်ခြင်းနဲ့မြင်ခြင်းနဲ့အဲ့လိုလူမျိုးတွေပဲဖြစ်လာကြတာပါပဲဒီနိုင်ငံမှမဟုတ်ဘူးပေါ့နော်တခြားနိုင်ငံမှာရှိတဲ့ဒီနိုင်ငံသားရောက်နေမြန်မာတိုင်းရဲ့စိတ်ထဲမှာအဲ့ဒီခံစားချက်ကတော့လူတိုင်းမှာရှိပါတယ်ပြီးတော့မြန်မာနိုင်ငံရဲ့ဒီအဆိုရပြောမယ်ဆိုရင်အစားကောင်းဆိုင်ကိုယ့်ရဲ့အမျိုးတတိယရဲ့ဆိုအဲ့လိုမျိုးပေါ့နော်ကောင်းတာကြီးမြင်တဲ့အခါကိုယ့်နိုင်ငံကိုအဲ့လိုမျိုးဖြစ်စေခြင်းနဲ့ပေါ့နော်အခုခါဆိုလို့ရှင်လည်းဒီ program လာလိုက်ရတဲ့အတွက်တခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေပြီးတဲ့အခါမှာသူတို့လုပ်နေတဲ့တိုးတက်မှုအစီအစဉ်တွေမေးလာခွင့်ရခဲ့တယ်။အဲ့လိုရခဲ့တဲ့အတွက်ကြောင့်မဟုတ်လို့ဘာဖြစ်လဲဆိုတော့အကယ်၍များပေါ့ဒီမှာစီးပွားရေးတက်ကလောကနေပြီးတော့မာစတာဘွယ်ကရပြီးကစားရှိသေးတာပါ။အလုပ်လည်းမလုပ်ရသေးဘူးနော်။အဲ့တော့ပြန်ရောက်တဲ့အခါကျတော့အလုပ်လျှောက်မယ်။လျှောက်တဲ့အခါမှာဘယ်လိုလုပ်ငန်းမျိုးလုပ်ချင်လဲဆိုလို့ရှင်နော်။နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးရတဲ့လုပ်ငန်းမျိုးပေါ့
။ Okay နောက်ဆုံးအနေနဲ့ကျွန်မမေးချင်တာကတော့မြန်မာနိုင်ငံမှာဆက်စပ်ဝင်ပါလို့လို့ပေါ့နော်။စီးပွားရေးကဏ္ဍမှာပေါ့နော်။အမျိုးသမီးတွေရဲ့ပါဝင်ခွင့်အလားအလာဘယ်လောက်ရှိပါလဲရှင
်မြန်မာနိုင်ငံမှာတော့အရင်တုန်းကတော့အမျိုးသမီးရဲ့ကဏ္ဍအရင်အောင်နေပါတယ်ဒါပေမဲ့အခုကမှာတော့အမျိုးသမီးတွေရဲ့ကဏ္ဍစီးပွားရေးလုပ်ငန်းမှာလည်းပါဝင်လာတာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာအမျိုးသမီးအများစုကလုပ်တဲ့နေရာမှာဘာတွေလုပ်လဲဆိုတော့ fashion ဆိုင်နေထောင်ကြရတယ်ပေါ့နော်လုပ်ငန်းရှင်ဆိုတဲ့နေရာမှာအဲ့လိုမျိုးတော့ရှိပါတကယ်တမ်းကျတော့မြန်မာနိုင်ငံမှာအခုလည်းအမျိုးသမီးတွေရဲ့တွတ်တော်မှာဆိုလည်းအမျိုးသမီးတွေပါလာပြီလေဝင်ကြီးဆိုတဲ့နေရာမှာလည်းဒုဝင်ကြီးတွေကအမျိုးသမီးတွေဖြစ်လာတယ်ပညာရေးဝင်ကြီးဆိုလို့ရှင်လည်းအမျိုးသမီးဖြစ်လာတယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့အမျိုးသမီးရဲ့ပါဝင်မှုကအဲ့လိုအုပ်ချုပ်မှုပိုင်းမှာလည်းပါတဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာလည်းလုပ်ကိုင်တင်တယ်လို့တစ်ဖက်ကလည်းပမာပါတဲ့လဲဆိုလို့ရှိရင်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပိုင်းမှာအဓိကလှုပ်ဆောင်နိုင်တဲ့နေရာမျိုးမှာလည်းမြန်မာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့ပါဝင်လာတဲ့လို့ထင်ပါတယ
်ဝေးပါလေခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှင် You
can bend but never break me.ကလလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်အခုနောက်ထပ်စီစဉ်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒီစီစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ17ရက်နေ့ကိုစစ်မှုထမ်းဟောင်းများနေ့အဖြစ်သတ်မှတ်ထားပြီးအဲ့ဒီနေ့မှာဆိုရင်စစ်မှုထမ်းဟောင်းတွေကိုဂုံးပြူပွဲတနိုင်ငံလုံးမှာကြီးကြပ်ကျင်းပကြပါတယ်တိုင်းပြည်တာဝန်ကိုကိုကျိုးစွန်ထမ်းဆောင်ခဲ့သူတွေဖြစ်လို့လည်းအခုလိုဂုံးပြူတာလည်းဖြစ်ပါတယ်ဒီလိုကိုကျိုးစွန့်စစ်ပြန်စစ်မှုတန်းကြီးတွေရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကိုတော့ကိုအောင်ကမခွန်ညိုနဲ့အတူတင်ဆက်ထားပါရရှင
်1986ခုနှစ်အသက်16နှစ်အရွယ်မှာအက်ဗ်ဒူလာဟီမိုဟာမက်ဟာဆိုမာလီယာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချစ်ချနေထိုင်ခဲ့ပါတယ်နှစ်ကြာပြီးနောက်ဆိုမာလီယာမှာအစိုးရတက်တဲ့တပုံတွေကြားတိုက်ပွဲတွေဖြစ်တဲ့အခါမှာတော့မိုဟာမက်ဟာအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခုံလွန်ခွင့်ရယူခဲ့ပါတယ်မခွန်ညိုရေး
VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းမှာမိုဟာမက်ကအမေရိကန်နိုင်ငံသားတစ်ယောက်ဖြစ်ရတာအယံဝန်တာပါတယ်အခုတော့နေစရာတနေရာရပါပြီဆိုပြီးတော့လည်းပြောပါတယ်ကိုအောင်အောင
်ဟုတ်ပါတယ်ဗျာအမေရိကန်ပြည်ထောင်စုဆိုတာကလည်း Land of Opportunity လှုပ်ချင်တာတွေဖြစ်ချင်တာတွေကိုလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်တဲ့အတိုင်းပြီးဆိုတော့အခုလိုနေထိုင်ခွင့်ရတာဟာဝမ်းသာစရာပါဒီလိုအခွင့်အရေးတွေရနိုင်တဲ့အတိုင်းပြီးကိုပြန်ပြီးကျေးဇူးဆက်ချင်လို့မိုဟာမက်ဟာအသက်24နှစ်အရွယ်မှာအမေရိကန် Marine Cadet တပ်မှအမှုထမ်းဖို့စစ်မှုထမ်းဟောင်းများနေ့နိုဝင်ဘာလ17ရက်နေ့မှာစာရင်းသွင်းခဲ့ပါတယ်ဗျာ
မွေးရမြေမှာတောင်မရနိုင်တဲ့အခွင့်အရေးတွေကိုဒီအမေရိကမှာရတဲ့အတွက်ကျေးဇူးဆက်ချင်တာပါတဲ့နိုင်ငံသားတယောက်မဟုတ်သေးပေမဲ့လည်းနိုင်ငံတော်ဝင်ကိုထမ်းဆောင်ခြင်းပြီးတော့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့ဒုတိယနိုင်ငံပါလို့မိုဟာမက်ကပြောပါသေးတယ်ရှင
်လွန်ခဲ့တဲ့အင်္ဂါနေ့ကတော့စစ်မှုထမ်းအောင်များနေ့ကိုအမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပခဲ့ကြပါတယ်ဗျာတိုင်းပြည်အတွက်ကိုကျိုးစွန်အနစ်နာခံခဲ့တဲ့သူတွေကိုဂုဏ်ပြုခဲ့တာပါအမေရိကန်ပြည်ထောင်စုအာလင်တန်အမျိုးသားစစ်သည်ကြီးမှကျင်းပတဲ့စစ်မှုထမ်းအောင်များနေ့ကိုတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကတက်ရောက်ခဲ့ပါတယ
်ဒါကတော့ဒီနှစ်မှာထူးထူးခြားခြားစတင်ကျင်းပခဲ့တဲ့ Concert for Vela ဖျော်ဖြေပွဲမှာနာမည်ကြီးအဆိုတော်တွေဖြစ်ကြတဲ့ Bruce Springsteen, Rihanna, Carrie Underwood နဲ့ Eminem တို့အပြင်တခြားဂီတပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ပါတယ်။ ဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဒီပွဲကိုရုပ်မြင်သံကြားကနေတစ်ကမ္ဘာလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါစစ်မှုရန်တွေစစ်တပ်ကနေထွက်လာပြီးတဲ့နောက်ရင်ဆိုင်ရတဲ့ပြဿနာတွေပေါ်မှာလူတွေသတိပြုလာမှီစေဖို့ရည်ရွယ်ပြီးတော့အခုလိုဂီတပွဲကိုခံခံနာနာကျင်းပခဲ့တာတဲ့ကိုအောင်ကြီး
ဒါနဲ့စစ်မှုရန်အောင်တွေအားလုံးကလည်းနိုင်ငံသားတွေတော့မဟုတ်ကြဘူးနော်မခွန်ညိုအမေရိကန်စစ်တပ်ကိုဝင်ပြီးအမှုထမ်းဖို့ဆိုရင်နိုင်ငံသားဖြစ်เสียမှာလို့ပြီးမဲ့အမေရိကန်ကိုတရားဝင်ရွှေပြောင်းအခြေချနေထိုင်သူအမြဲတမ်းနေထိုင်ခွင့်ရှိသူ Green Card ကင်ဆောင်ထားသူဖြစ်ရပါမယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်ရင်းကိန်းဂဏန်းတွေအရဆိုရင်တော့အမေရိကန်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်သူစစ်မှုရန်6000ခွဲဟာနိုင်ငံသားတွေမဟုတ်ကြပါဘူး
စစ်မှုရဟောင်းတဦးဖြစ်တဲ့မိုဟာမက်ဆိုရင်လည်းနိုင်ငံသားမဟုတ်ပါဘူးရှင်။ဒါပေမဲ့သူဟာစစ်မှုရန်တဦးဖြစ်ခဲ့ပြီးအီရတ်မှာတာဝန်ထမ်းဆောင်ခဲ့ပူပါတယ်။အီရတ်မှာတာဝန်ထမ်းဆောင်နေတဲ့အချိန်2005ခုနှစ်ရွေးကောက်ပွဲကာလမှာဆွန်နီနဲ့ရှီယက်လူမျိုးစုတွေကြားမှာတင်းမာမှုတွေအရှိန်လျော့သွားအောင်ကူညီနိုင်ခဲ့ပါတယ်တဲ့။အမေရိကန်တပ်ဖွဲ့ထဲမှာတာဝန်ထမ်းဆောင်နေပေမဲ့ဆိုမာလီတယောက်ဖြစ်ပြီးမွတ်စလင်လည်းဖြစ်တဲ့အတွက်အီရတ်မှာတာဝန်ထမ်းဆောင်နေတဲ့အချိန်သူ့အနေနဲ့အခက်အခဲသိပ်မရှိခဲ့ဘူးလို့လည်းသူကပြောပါတယ်။
အီရန်နိုင်ငံရဲ့ယဉ်ကျေးမှုဘာသာလူမျိုးဒါတွေအလုံးကိုသူ့အနေနဲ့အကျွမ်းတဝင်ရှိပြီးသားဖြစ်တာနောက်သူ့ကိုဆိုမာလီမှာမွေးဖွားခဲ့တာပြီးတော့အာရဘစ်ဘာသာစကားကိုသူနားလည်တာဒါတွေကြောင့်အီရန်လူမျိုးတွေကသူ့ကိုယုံကြည်ကြတယ်ဆိုပြီးတော့မိုဟာမက်ကပြောပါတယ်ဗျအခုခါမှာတော့စစ်မှုထမ်းစဉ်ရရှိခဲ့တဲ့အတွေ့အကြုံတွေကိုအသုံးချပြီးအင်တာနက်လုံခြုံရေးဘာသာရဲ့နဲ့မာစတာပွဲရအောင်မေရီလန်းတက္ကသိုလ်မှာကျောင်းပြန်တက်နေပါတယ်ဗျ။သူဟာအမေရိကန်စစ်တပ်မှာ73နှစ်လောက်တာဝန်ထမ်းဆောင်ခဲ့ပြီးတော့နိုင်ငံသားတစ်ယောက်ဖြစ်လာခဲ့ပါတယ
်။
ကဲဒီတခါတော့အမေရိကန်စစ်တပ်ထံမှစစ်မှုထမ်းတဲ့အာရှနိုင်ငံသားတွေဘက်ကိုလည်းအလှည့်ပေးပါအောင်ကိုအောင
်ဟုတ်ကဲ့ပါဗျာလွန်ခဲ့တဲ့နှစ်90လောက်တုန်းကဆိုရင်ကလော်ဒီယိုဖယ်ရီလိုဖိလစ်ပိုင်နိုင်ငံသားတွေအမေရိကန်စစ်တပ်ထဲစစ်မှုထမ်းပြီးရင်အမေရိကန်နိုင်ငံသားဖြစ်ပါတယ်ဗျာသူ့အဖေလိုပဲကလော်ဒီယိုဟာတခြားထောင်ပေါင်းများစွာသောဖိလစ်ပိုင်တွေလိုအမေရိကန်ရေတပ်မှစစ်မှုထမ်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့အစိပ်ပိုင်းဖြစ်48နှစ်ကြာခဲ့ပြီးတဲ့နောက်1946ခုနှစ်မှာဖိလစ်ပိုင်နိုင်ငံဟာလွတ်လပ်ရေးရယူခဲ့တာကြောင့်လဲနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးမျိုးလည်းရှိနေတာပါမခွန်ညို
ကလော်ဒီယိုဟာဗီယက်နမ်စစ်ပွဲမှာနှစ်ကြိမ်ပါဝင်ခဲ့ပါတယ်ဖိလစ်ပိုင်ဟာဗီယက်နမ်လိုအာရှနိုင်ငံသားတွေဖြစ်တဲ့အတွက်ဗီယက်နမ်လူမျိုးတွေဟာသူနဲ့ဆက်ဆံတဲ့အခါမှာပိုးပြီးတော့ဖော်ဖော်ရွရွရှိတယ်လို့လဲကလော်ဒီယိုကပြောပါတယ်ဗီယက်နမ်လိုလည်းပြောရတဲ့အတွက်ပို့ပြီးတော့အခွင့်အရေးရခဲ့တယ်လို့သူကဆိုပါတယ်ရေတပ်မှာတာဝန်ထမ်းဆောင်တဲ့အချိန်အစ်စ်မြင့်ထိတ်တန်းလျှို့ဝှက်လက်နက်တွေနဲ့ပတ်သက်တဲ့ဌာနမှသူတာဝန်ကျခဲ့တာပါရှင
်အမေရိကန်ရေတပ်အတွင်းတာဝန်ထမ်းဆောင်ပြီးတဲ့နောက်ကလော်ဒီယိုဟာ1965ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်ရခဲ့ပါတယ်22နှစ်ကြာရေတပ်မှာအမှုထမ်းခဲ့ပြီးသူဟာအခုခါမှာပြင်ပကုမ္ပဏီတစ်ခုမှာအလုပ်လုပ်ကိုင်နေပါတယ်
စစ်မှုရဟောင်းဖြစ်တဲ့ကလော်ဒီယိုရဲ့ဇနီးကွယ်လွန်သွားတဲ့အခါမှာဝါရှင်တန်ဒီစီတဖက်ကန်းကအလင်တန်အမျိုးသားစစ်သင်္ချိုင်းမှာမြှုပ်နှံခွင့်ရခဲ့ပါတယ်။သူကွယ်လွန်တဲ့အခါမှာမြှုပ်နှံမှုအတွက်လဲသူ့ဇနီးရဲ့ဘေးမှာနေရာတတ်မှတ်ထားပြီးသားရှိပါတယ်ကိုအောင်။တိုင်းပြည်အတွက်အနစ်နာခံခဲ့တဲ့သူတွေအဖို့တီးသန့်အခွင့်အရေးပေးထားတာပေါ့ရှင်
။ဟုတ်ပါရဲ့ဗျာ။မြန်မာနိုင်ငံကနေအမေရိကန်မှာလာရောက်ရွှေ့ပြောင်းချေချနေထိုင်သူကိုမင်းမင်းကတော့တပ်ဖွဲ့ဝင်စစ်မှုရန်တွေစစ်ပြန်စစ်မှုတန်းအောင်တွေကိုအမိမြေကာကွယ်သူတွေအဖြစ်အားလုံးကအတိအမှတ်ပြုကြတယ်လို့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
်ဟုတ်ကလေးငငယ်လေးအစားဒီလူကြီးကြီးပေါ့နော်ဒီစစ်တပ်ဆက်ဒီနိုင်ငံအတွက်ဒီသွေးချွေကြီးပြီဆိုတော့ဘာပဲဖြစ်ဖြစ်ဒီလူတွေကဒီအရန်ဟီးရိုးလို့ကျွန်တော်တို့သတ်မှတ်တာခင်ဗျစစ်တပ်တွေကထွက်သွားရင်တော့ဒီ veteran ဖြစ်သွားရင်ခါကျတော့တွေ့ရလူလဲဆိုကျွန်တော်တို့ကျွန်တော်သိရလူဆိုလက်ဆက်နှုတ်ဆက်အရန်ကိုအလေးပေးပါဗျာဒီတိုင်းပါဆိုလို့ veteran လေးဆိုလက်ဆောင်ပေးတာလို့ဘာမျိုးဆိုတော့အဲ့လိုမျိုးအများကြီးဒီနိုင်ငံမှာရှိတယ်ပြောဗန်ညာကြီးကြီ
းကိုမင်းမင်းဟာ2000ခုနှစ်ဇန်နဝါရီလမှာမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုမှာအခြေချရွှေ့ပြောင်းနေထိုင်ခဲ့တာပါ Land of Opportunity လို့ခေါ်တဲ့ဒီတိုင်းပြည်မှာအကောင့်ထဲပေါ်မဲ့သူ့ရဲ့အိမ်မက်ကတော့
ဒီအမေရိကန်ကိုတက်လာတဲ့အခါမှာတက်ပြီးတော့ဒီနိုင်ငံမှာအခွင့်အရေးနဲ့ဟောဒါကျွန်တော်ဖြစ်ချင်တာတစ်ခုထပ်ပြီးဖြစ်လို့ရတော့ဒီနိုင်ငံမှာဖွင့်ရှိသေးတယ်ဆိုတော့သိရတယ်ကျွန်တော်စစ်သားလုပ်ချင်တာစစ်ပေါ်အောင်ဖြစ်ချင်တာမဟုတ်ကျွန်တော်စစ်သားလုပ်ချင်ရင်လားဆိုပြီးတော့ငွေရအခုပြရတဲ့အစ်စ်တက်ကိုဝင်ရတော့ကျွန်တော
်မရိန်တပ်ဖွဲ့ဝင်တယောက်အနေနဲ့ကိုမင်းမင်းဟာပင်လယ်ရခြားဒေသတွေမှာတာဝန်ထမ်းဆောင်ခဲ့တာပါစစ်တပ်ထဲမှာ၅နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးအခုတော့အလုပ်လုပ်ရင်းကြောင်းပြန်တက်နေပါပြီ အမေရိကန်စစ်မှုထမ်းဟောင်းတယောက်ရဲ့ခန်းစားခွင့်နေနဲ့ပတ်သက်လို့ကိုမင်းမင်းကအခုလိုပြောသွားပါတယ်ရှင
်ဒီကိုနိုင်ငံအတွက်ဒီအများကြီးတွေးရွှေရင်းနေပဲဒီစစ်သားတွေပေါ့နော်ကျွန်တော်ရောက်တော့ဒီစစ်သားတွေအတွက်ဒီအစိုးရတန်ကြည့်တဲ့သဘောအနေနဲ့သူရဲ့ဒီစစ်တပ်တွေကတချို့ဖတ်ပြီးလို့ပြန်ပြီး live ကိုအစားပြန်စားလို့ရအောင်နော်ခရီးယာစကူးဆိုတာဖြစ်လို့ရအောင်ဆိုတော့ကျွန်တော်တို့ဒီတောင်းတက်ဖို့နော်ဥပမာဆိုဖူအာတချို့ scholarship full ride သဘောမျိုးပေါ့နော်သူအဲ့ဒီ၄နှစ်စာအတွက်ကိုအစိုးရထောက်ပံ့ပေးတယ်ခင်ဗျာ
ကောင်းနဲ့မက်ခွာမျိုးတင်ဆက်တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့နီးပညာအစီအစဉ်မှာဒေါခင်မျိုးတက်ကအစီအစဉ်တင်ဆက်ထားပါရဲ့ရှင
်နာနိုနီးပညာမှာထိတ်ဆုံးကိုရောက်နေတဲ့နီးတွေက Adam ဆိုတဲ့အနုမျိုးမုံကလေးတွေနဲ့စာရေးတဲ့နီးကိုဘာကြောင့်သိပ္ပံပညာရှင်တွေစူးစမ်းလေ့လာနေကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမယ်နော်သိတဲ့ငယ်တဲ့စလုံးလေးတွေကိုမျက်စိနဲ့မြင်နိုင်မှုခက်ခဲပေမဲ့စာမျက်နှာတစ်ရွက်မှာစလုံးကသိငယ်လေးစလုံးရည်ကများများဆန်နေပါသိတဲ့ငယ်တဲ့အနုမျိုး item လေးတွေနဲ့စာရေးမယ်ဆိုရင်တော့စလုံးရည်ဟာကလေးပေါင်းများစွာဆန်မှာဖြစ်ပါတယ် Ohio တက္ကသိုလ်က item တွေနဲ့စာရေးတဲ့နည်းပညာအပါအဝင်နာနိုနည်းပညာတွေကိုသင်ကြားပေးနေသူကဒေါက်တာဆောဝေလာပါ
Adam နဲ့စာရေးတယ်ဆိုတာ Adam လေးတွေကိုတလုံးချင်းစီကိုရွှေ့ပြီးတော့စလုံးကိုပေါ်ရတာပါအခုချိန်ထိဆိုရင်ဒီကွာလုံးမှာသိပ္ပံပညာဖွဲ့၁၀ဖွဲ့လောက်ဒါ join ရင်ဆိုတာသုံးနိုင်ပါတယ်ဘာလို့လဲဆိုတော့ဒီနည်းပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့နည်းပညာတရားဖြစ်လို့ပါဒီလိုဟာမျိုးစလုံးရဲ့အရွယ်အစားကဘလောက်ထိငယ်တယ်လဲဆိုရင်လူသားတွေရဲ့စပင်ပေါ့နော်ဒီစပင်ရဲ့ cross section cross section ဆိုတာကျွန်တော်တို့စပင်လေးတစ်မြင်ကိုထိတ်ကနေကြည့်လိုက်မယ်ဆိုရင်မြင်ရမယ်ဟာပေါ့ဘေးလိုက်မဟုတ်ဘူးအဲ့ဒီ cross section လေးတဲမှာကျွန်တော်တို့စလုံးပေါင်းနှစ်ပန်းလောက်ကိုကျွန်တော်တို့ရေးနိုင်ပါတယ်အဲ့ဒီရေးဖို့အတွက်ကအရန်ကို precise ပေါ့နော်တိကျတဲ့ control လိုအပ်ပါတယ်နောက်အဲ့ဒီ technique ကပုံမှန်နည်းပညာနဲ့ကျွန်တော်တို့ရေးလို့မရပါဘူး control ကအရန်ကိုခက်ခဲပါတယ်အဲ့ဒါကြောင့်လေသိပ္ပံပညာရှင်အများစုကဒီနည်းပညာကိုမသုံးနိုင်ပါဘူ
းအခုလိုခက်ခဲတဲ့နည်းပညာသုံးပြီးသိတဲ့ငယ်တဲ့အမှုမျိုးနဲ့စာရေးဖို့သိပ္ပံပညာရှင်တွေဘာကြောင့်ကြိုးစားနေတာပါလဲ
ဒီဟာကအဓိကကစလုံးရေးဖို့မဟုတ်ပါဘူးဥပမာဒီနေ့ကျွန်တော်တို့မြန်မာပြည်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်အခုဒီ cell phone တွေအသုံးများလာတာပေါ့နော်အခု Oridu နဲ့ဟာ Delina company ဆိုအခုမြန်မာပြည်မှာစပြီး SIM card တွေလည်းစပြီးတော့ဈေးချိုဆိုနဲ့ရောင်းနေပြီ Samsung လိုဟာမျိုး iPhone လိုဟာမျိုးเซฟโฟนนี่แหละลูกนี่อ้ายซะပြီးတော့တုံးလာပြီ Samsung တို့ iPhone တို့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီเซฟโฟนလေးเนี่ยတက်ပုံလဲရဲလို့ရတယ်ဖုန်းလဲပြောလို့ရတယ်อีเมลလဲပို့လို့ရတယ်မျိုးပုံလဲကြည့်လို့ရတယ်အများကြီးပဲလုပ်လို့ရတယ်ဒီဖုန်းတို့လုံးနေနေပြီးတော့အများကြီးဘာလို့လုပ်လို့ရတယ်လဲဆိုတော့အဲ့ဒီဖုန်းထဲမှာရှိတဲ့ electronic circuit လေးတွေကအရန်ကို powerful ဖြစ်တယ်အရန်ကိုအင်အားများတယ်ဘာလို့လဲဆိုတော့အဲ့ဒီ electronic circuit တွေကငယ်ငယ်လေးတွေပေါ့ကျွန်တော်တို့ဒီ micro technology နဲ့ကျွန်တော်တို့စောက်ထားတာပေါ့နော်အဲ့ဒီဟာအခုချိန်မှာဘလောက်ထိ powerful ဖြစ်နိုင်လဲကျွန်တော်တို့ iPhone လိုဟာမျိုးတွေကျွန်တော်တို့ထွက်လာပြီပေါ့တကယ်လို့ဒီ set တွေကိုဒီချိန်ငယ်အောင်လုပ်မယ်အစပေါင်းတစ်ထောင်လောက်ထပ်ပြီးတော့မြင်လိုက်မယ်ဆိုရင်ဒီချက်ပို့ပြီးတော့ powerful ဖြစ်တဲ့ကျွန်တော်တို့ phone တွေထွက်လာမယ်တခြားနည်းပညာတွေထွက်လာမယ်အဲ့လိုသုံးမဲ့ set တိတိလေးတွေကိုကျွန်တော်တို့တီထွင်မယ်ဆိုလို့ရှိရင်အဲ့ set တိတိလေးတွေကိုကြည့်တဲ့ technology လိုအပ်မယ်အဲ့ဒီဟာတွေကိုစမ်းသပ်တဲ့ investigate လုပ်တဲ့ technology ပေါ့နည်းပညာတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ atom manipulation ကိုခေါ်တဲ့အဲ့လိုနည်းပညာကိုသုံးဖို့ဒီဥပမာနဲ့စာလုံးရေးပြတဲ့နည်းပညာကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ
်အခုလို electronic ပစ္စည်းတွေအဆင့်တန်းမြင့်မားလာစီဖို့ဒီနည်းပညာကိုအဆင့်မြင့်တဲ့မြင့်မားအောင်လှုပ်ဆောင်နေတာပ
ါငဲတယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငဲလို့ရှိရင်အများကြီးထည့်နေ area ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့ exact လေးတစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်အဲ့မှာအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတာပါခုနကကျွန်တော်ပြောတဲ့ iPhone ဆိုတာဥပမာထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့ Samsung လို့ဖုန်းမျိုးလေးတွေကအရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကျွန်တော်တို့ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးအခုအဲ့ဒါတွေအားလုံးကိုအမျိုးတော်မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးတည်သွားလို့ရတယ်ဆိုတာကခုနပြောဆိုလို့ပေါ့ခဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတွက်ကြောင့်ငယ်ငယ်လေး area ငယ်ငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟာကပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့
ဒေါက်တာဆောင်းဝေလာတာဝန်ထမ်းဆောင်နေတဲ့နောက်တနေရာက American စွမ်းအင်ဝန်ကြီးဌာနရဲ့အာဂွန်သိပ္ပံဓာတ်ခွဲခန်းမှာပါဒီ lab မှာန နာနိုနီးပညာကိုဘာကြောင့်အဓိကထားလှုပ်ဆောင်နေတာပါလဲ
ဒီဆက်တိတိလေးကိုကျွန်တော်တို့စိတ်ဝင်စားတာကျွန်တော်တို့ကဒီတော့နှစ်ခုရှိပါတယ်တစ်ခုက power efficient ဆိုလိုချင်တာကစွမ်းအင်အများကြီးမစုံမဲနဲ့အလုပ်ဖြစ်အောင်နောက်တစ်ခုကကြတော့ energy conversion ပေါ့စွမ်းအင်ကိုရရှိအောင်ကျွန်တော်တို့သုံးတာဥပမာပြောမယ်ဆိုလို့ရှိရင်လကတိုးတာဒါလည်းကောင်းတယ်ငွေပိုရတယ်တစ်ချိန်တည်းမှာပဲငွေစုတာကလည်းကောင်းတယ်အဲ့လိုပုံစံမျိုးပေါ့စွမ်းအင်ကိုအစ်စ်ကိုရှာတာကလည်းကောင်းတယ်စွမ်းအင်ပိုရအောင်ထုတ်နိုင်တယ်တစ်ချိန်တည်းမှာပဲအဲ့စွမ်းအင်ကိုအများကြီးကိုမသုံးမဲနဲ့နည်းနည်းလေးနဲ့သုံးပြီးဒီအလုပ်ကိုဖြစ်နေအောင်လုပ်နိုင်တယ်ဆိုရင်လည်းဒါလည်းကျွန်တော်တို့ငွေစုတဲ့ပုံစံပေါ့နော်ဥပမာပြောမယ်ဆိုရင်အဲ့တော့ကျွန်တော်တို့ကနာနိုတက်ကနိုလော်ဂျီကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမယ့် computer technology information technology နောက်ပြီးတော့ဒီ electronic circuits တွေမှာငြင်းတဲ့ငြင်းလာအောင်ငြင်းလာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနိုင်နဲ့နည်းနည်းလေးခြွေတာပြီးတော့သုံး filter တက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတည်ထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲနေရောင်ကြီးပေါ့နော် solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီ swing ကို convert လုပ်တာပေါ့ electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာပေါ့ဆက်ငယ်ငယ်လေးတွေထဲမှာကျွန်တော်တို့ swing ကိုနေပြီးတော့နေရောင်ကြီးကိုတုံးပြီးတော့ကျွန်တော်တို့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီ swing ရဖြစ်ပါတယ်အဲ့ဒီဟာကြီးကကျွန်တော်တို့ဘယ်လောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဘွားအရန်ဖြစ်ပါတယ်ဘာလို့လဲဆိုတော့ဒီရန်ကိုအကျိုးများနေပါတယ
်တက်ကြဲ2000တုန်းကကမ္ဘာတစ်လောထူးခြားတဲ့သုတေသနတွေ့ရှိချက်တရားထဲမှာတစ်ခုပါတယ်မော်လီကျူးတွေကိုရွှေ့ပြခဲ့တာဟာဒီနည်းပညာကိုသုံးခဲ့တာပ
ါကျွန်တော်ကဒီနည်းပညာကိုသုံးပြီးတော့အဲ့ဒီတုန်းကကျွန်တော်ဂျာမနီမှာပို့စတောက်ပေါ့ပါရဂူပွဲလွန်ဂျာမနီမှာဘာလင်မြို့မှာအဲ့ဒီတုန်းကကျွန်တော် free university မှာကျွန်တော်သုတေသနလုပ်တာပါ secret 2000ပေါ့2000မှာတော့ဘာလို့လုပ်ခဲ့လဲဆိုတော့ chemical reaction ပေါ့ကျွန်တော်တို့ဓာတု data reaction ပေါ့ပထမဆုံးချိန်အနေနဲ့ကျွန်တော်တို့ molecule နှလုံးကိုပေါင်းပြီးတော့ molecule acid လုံးကိုကျွန်တော်စောက်ပြခဲ့တယ်အဲဒီတုန်းကအဲ့ဒီ reaction ကကမ္ဘာမှာပထမဆုံးပဲ molecule နှလုံးကိုပေါင်းပြီးတလုံးလုံးနိုင်တဲ့ဟာပေါ့ဘာလို့လဲဆိုတော့ဓာတု data lab တွေထဲမှာ reaction လုပ်တဲ့အခါကျတော့ဒီကာလေးတွေနဲ့ကျွန်တော်တို့ chemical တွေကို mix လုပ်ကြတယ် reaction လုပ်ကြပြီးတော့နောက်ထပ်ဓာတု data acid ပေါ့နော်ဟို chemical element acid တခုထပ်ကြအောင်လုပ်တာပေါ့အဲ့ဒီ reaction တွေက molecule ပေါင်းကဂရေနဲ့ဂရာနဲ့ချိန်ပြီးတော့ပါတယ်ပေါ့ဘယ်သူမှအဲ့ဒီနှလုံးကိုပေါင်းပြီးတော့တလုံးအစ်စ်ဖြစ်အောင်မလုပ်နိုင်ကြဘူးပေါ့ပထမဆုံးစီကျွန်တော်လုပ်ကြခဲ့တာအဲ့လိုလုပ်ပြဖို့အတွက်ကအခုနားကလိုပဲ atom ကိုရေးတဲ့လိုပဲ atom အစား molecule နှလုံးကိုကျွန်တော်ကရွှေ့ပြီးတော့သူတို့ပေါင်းပြီးတော့သူတို့အဲ dark light အောင်ပေါ့နော် reaction လုပ်ပြတာပေါ့လုပ်ပြီးတော့အစ်စ်တလုံးစောက်ပြတာပေါ့အဲ့တော့ကျွန်တော်တို့ single molecule engineering လို့ခေါ်ပါတယ်ဒီဟာကနောက်ထပ်ဥပမာတစ်ခုပေါ့အဲ့ဒီဟာအပြင်ကိုဒီနည်းပညာကိုသုံးပြီးတော့ခုနကဆက်လေးတွေပေါ့ molecular machine လို့ဟာမျိုးတွေကျွန်တော်တို့ test လုပ်လို့ရပါတယ်အဲ့ဒီဟာတွေအပြင်ကို molecular car အခု molecular transport gear အဲ့လိုဟာမျိုးကျွန်တော်တို့ဒီ nano technology နဲ့ပတ်သက်တဲ့ set အနေဆုံးတွေကိုကျွန်တော်တို့တိဆောက်လို့လည်းရတယ် test လို့လည်းရပါတယ်ဒီနည်းပညာကိုပဲကျွန်တော်တို့သုံးတာပါ
ဒေါက်တာဆောင်းဝင်းလိုက်ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်တိတ်ပန်တဲ့နည်းပညာကိုကျွန်တော်တို့ဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော့ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOA ကနေတောက်ကြနေညဘက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့ကြံနေသေးတဲ့ချိန်လေးအတွင်းသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆာဆူချီတို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာပြုပြင်ပြောင်းလဲရေးခရီးလမ်းဟာအဖို့အထစ်တွေရှိနေပြီးအလွန်အကျွံအကောင်းမမြင်ချဖို့ကိုလည်းဒေါက်တာဆာဆူချီကသတိပေးခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားကတော့မိသားစုဝင်တွေဘယ်သူဘဝဖြစ်တယ်ဆိုတာကြောင့်သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုအခြေခံဥပဒေမှာပိတ်ပင်ထားတာကအတိတ်ပဲရှိဘူးဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒါအပြင်ဒီကနေ့လူငယ်တွေနဲ့တွေ့ဆုံတာမှာလဲအရှိတောင်အာရှနိုင်ငံတွေကလူငယ်900ကိုအမေရိကန်ပြည်အောင်စုမှာလာရောက်ပြီးပညာတော်သင်ဖြစ်နှစ်စဉ်ဖိတ်ကြားနိုင်မဲ့အစီအစဉ်ကိုလည်းသမ္မတအိုဘားမားကကြီးညာခဲ့ပါတယ်။အီရတ်မြောက်ပိုင်းကရေနံကျက်စစ်ရုံတွေရှိရာဘီဂျီမြို့တွေက IS Islamic စစ်သွေးကြတွေကိုအီရတ်အစိုးရတပ်တွေကတိုက်ထုတ်နိုင်ခဲ့ပြီလို့အီရတ်အရာရှိတွေကဒီကနေ့မှပြောဆိုပါတယ်။ဒီနေ့အစောပိုင်းတော့ကအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကိုအစ္စလာမစ်စစ်ပွဲဆင်နွှဲသူတွေတိုက်ခိုက်ခြင်းအတွင်းဘီဂျီမျိုးကိုသိမ့်ပိုက်ထားခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအာရှက်ဂါနီဟာသမ္မတရာထူးဆက်ခံစဉ်ကဆလို့ပထမဆုံးအလဲအပတ်ခီးစဉ်ဖြစ်တဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်ကိုရောက်ရှိနေပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိုင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာစီစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့ engineer ကတော့ Vasco Volaris ဖြစ်ပါတယ်။ကျမတော့နာနာချက်ပါရှင်။ VO American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ24 25 32နဲ့50ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.